Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလနေ့ရက်အင်္ဂါနေ့ညပိုင်း 9:20 အထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line to meter 242551 နဲ့ line လမီတာ190တို့ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါရှင်ကျမခင်ပြူထွေးပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံမှုဆန္ဒရှိတယ်လို့ပြောဆိုလိုက်ပါတယ်တခါတည်းသမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒီကနေ့ဖုန်းဆက်စကားပြောကြဖို့ရှိပြီးတော့ဆီးရီးယားရွေးဆွေးနွေးနိုင်ပွဲရှိနေပါတယ်ပြည်ထောင်နိုင်ငံမှာတော့သမ္မတနောက်တစ်ဦးဖြစ်တဲ့အမျိုးသားရေးဝါတီမရင်းလက်ဖန်တယောက်အစောပိုင်းသူ့ရဲ့ပြိုင်ဘက်ကိုယ်စားလှယ်တစ်ဦးရဲ့မိကွန်းကိုခိုးယူပြောဆိုရဲဆိုပြီးတော့ဝေဖန်ခံနေရပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်အောင်နဲ့အတူပြောပြပေးသွားပါမယ်ရှင
်ကောင်းပါပြီရှင်ဥရောပကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ EU ဥရောပသမ္မတရဲ့နိုင်ငံခြားရေးမှူးရာရေးရာအကြီးအကဲတို့ဒီကနေ့ဘူရဲသတင်းစာရှင်းလင်းပွဲကျင်းပပါတယ်
So you have to be aware of the difficulties that we face, the dangers that we face in coping a situation, with a situation where two communities have...
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့အောင်ဆန်းစုကြည်ပြောသွားတာကိုအပြည့်အစုံကိုနောက်ပိုင်းမှာတင်ပြသွားမှာပါ။ဒါအပြင်ရခိုင်ပြည်နယ်ကအိုးအိမ်စွန့်ခွာထွက်ပြေးတိမ်းရှောင်ပြီး IDB စခန်းတွေမှာခိုးလုံနေသူတွေကိုနေရာရွှေ့ပြောင်းပေးလိုက်ပြီးတော့စခန်းတစ်ခုကိုပိတ်လိုက်တဲ့တဲ့။နာကိမုံတိုင်းတိုက်ခတ်ခဲ့တာ9နှစ်ပြည့်သွားပြီဖြစ်တဲ့ ARA မြဝကျုံမောင်ဒေတာကပြည်သူတွေရဲ့လက်ရှိအခြေအနေနဲ့အတူစစ်တပ်အရာရှိတအူတဲလာတဲ့စိတ်ကြွဆေးပြားရရခိုင်ပြည်နယ်ထဲမှာဖမ်းမိတဲ့တဲ့တွေကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝမ်မှာတော့ American နိုင်ငံရေးနဲ့တိုက်ရိုက်လေးတိုင်းဆွေးနွေးခန်းကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညထိတ်တန့်ရောက်တဲ့တွေကိုမှတ်ခင်ဖြူတွေနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဖို့ဆန္ဒရှိတဲ့အကြောင်းပြောပါရယ်ဒါပေမဲ့ဒီလိုထိပ်သီးဆွေးနွေးပွဲဖြစ်လာဖို့အတွက်နှစ်ဖက်လုံးကအလျှော့ပေးဆွေးနွေးဖို့ပြင်ဆင်ထားတဲ့အခြေအနေမရှိတာကြောင့်တကယ်တမ်းဒီဆွေးနွေးပွဲမကြခင်ဖြစ်လာနိုင်ခြေကတော့မရှိပါဘူးလူငယ်တူဖြစ်တဲ့မြောက်ကိုရီးယားကောင်းဆောင်နဲ့သူတွေ့ခွင့်ရမယ်ဆိုရင်ဒါဟာဂုဏ်ယူစရာဖြစ်ပါလိမ့်မယ်လို့ဆိုပြီးသမ္မတထရမ့်ကဘလူးဘက်သတင်းစာနဲ့တွေ့ဆုံမေးမြန်းချက်မှာပြောဆိုသွားတာပါတွေ့ဆုံမှုတင်တဲ့အခြေအနေတစ်ခုရှိမယ်ဆိုရင်မြောက်ကိုရီးယားခေါင်းဆောင်ကိုသူတွေ့ဆုံမယ်လို့သမ္မတထရမ့်ကပြောတာပါဒီပေါ်မှာအင်ဗီရိုပြောခွင့်ရပုဂ္ဂိုလ်ရှောင်းစပိုင်ဆာကတော့လောလောဆယ်အခြေအနေဟာတွေ့ဆုံမှုတင်တဲ့အနေအထားတစ်ခုမဟုတ်တဲ့အကြောင်းပြောဆိုပါတယ်သမ္မတထရမ့်ကအခုလိုမျိုးဒီတွေ့တင်တဲ့အခြေအနေတစ်ခုရှိရင်ကင်ဂျွန်အွန်းကိုသူတွေ့မယ်လို့ပြောခဲ့ပြီးတဲ့နောက်မှာပဲအမေရိကန်အစိုးရဟာအသံထက်မြန်တဲ့ B1B ဘုံးကျဲလေယာဉ်နှစ်စင်းကိုလည်းကိုရီးယားတနိုင်ငံနယ်စပ်အနီးကိုဒီကနေ့ပဲဆေးလွှတ်လိုက်ပါတယ်တောင်ကိုရီးယားလေကြောင်းတပ်ဖွဲ့တွေနဲ့ပူရက်စီလေ့ကျင့်မှုတွေမှာပါဝင်သွားဖို့အတွက်အဲ့ဒါလိုဆေးလွှတ်လိုက်ကြပါမြောက်ကိုရီးယားကတော့ဒီအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူရက်စီလေ့ကျင့်မှုဟာကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার စစ်ပွဲဖြစ်အောင်အမေရိကန်ကတွန်းပို့နေတာဖြစ်တယ်လို့ဆိုပြီးတုံ့ပြန်ထားပါတယ်တချိန်တည်းမှာပဲဒီတောင်ကိုရီးယားနိုင်ငံမှာအမေရိကန်ရဲ့အစစ်မြစ်တပ်ဒုခွင်ဒုကာကွယ်ရေးစနစ်ကိုတက်ဆင်ပြီးစီးသွားပြီဖြစ်တဲ့အကြောင်းနဲ့မြောက်ကိုရီးယားဘက်ကပြစ်ခတ်လာနိုင်တဲ့ဒုံးကျည်တွေကိုစောင့်ကြည့်သွားနိုင်ပြီဖြစ်တဲ့အကြောင်းအမေရိကန်စစ်ဘက်ကပြောဆိုပါတယ်ရှင်
မြောက်ကိုရီးယားနိုင်ငံကိုအထူးကြံစည်ဖို့မဟာဗျူဟာကြကြလှုပ်ဆောင်တဲ့အနေနဲ့သမ္မတဒေါ်နယ်ထရမ့်ကဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေအပါအဝင်အရှေ့အာရှနိုင်ငံခေါင်းဆောင်တွေကိုတွေ့ဆုံမှုဖိတ်ကြားလိုက်တာဖြစ်တယ်လို့အေဘီရောပြောခွင့်ရရှောင်းစပိုက်ဆာကမနေ့ကတင်းလန်းလာနေမှာပြောကြားလိုက်ပါတယ်။တန်တမန်ရေးရအရာရောစီးပွားရေးအရာဝါမြောက်ကိုရီးယားကိုအထူးကြံဖြစ်အောင်လှုပ်ဖို့ဆောင်ရွက်နိုင်တဲ့နိုင်ငံတွေနဲ့အတူလက်တွဲလှုပ်ဆောင်ဖို့ဟာအခွင့်အရေးတစ်ခုဖြစ်ပြီးတော့အမေရိကန်ပြောင်စုအကျိုးစီးပွားတခါဒီအမေရိကန်လူထုအပါဝင်ဒေတာရင်းလူထုရဲ့လုံခြုံမှုဟာသမ္မတရဲ့နံပါတ်1ဦးစားပေးလုပ်ငန်းဖြစ်တယ်လို့ရှောင်းစပိုက်ဆာကပြောပါရယ်။လုံခဲ့တဲ့သတင်းပတ်တုန်းကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားမှုအတွင်းထိုင်းစင်ကာပူနဲ့ဖိလစ်ပိုင်နိုင်ငံခေါင်းဆောင်တွေကိုသမ္မတထရမ့်ကအမေရိကန်ပြည်အောင်စုကိုအလေလာရောက်ဖို့ဖိတ်ကြားခဲ့ပါရယ်။ဒါပေမဲ့လည်းငွေစေဝါအသုံးပြုမှုနေနေရမှာကတ်ချန်ချန်ကင်တွေခဲ့တဲ့ဒူတာတေးကိုဖိတ်ကြားလိုက်တဲ့အတွက်အမေရိကန်လွှတ်တော်မှရောကဘာတဝမ်းကလူခွင့်လို့ရှားသူတွေကြားမှာပါမကြေမနက်ပြောဆိုမှုတွေထွက်ပေါ်လာပါရယ်။မွေးစေဝါတိုက်ဖြတ်ရေးဆောင်ရွက်ခြင်းအတွင်းတရားဥပဒေပေါင်းကိုကျော်လွန်ပြီးရဲတွေဟာမွေးရစင်းနဲ့ဆက်နေသူလို့တန်တရားရှိသူထောင်နဲ့ချီကိုတက်ပြတ်ခဲ့တဲ့အပြင်တဘာအုံမျိုးတော်ဖြစ်သူတာဝန်ထမ်းဆောင်ခြင်းမှာမွေးစေဝါနဲ့ဆက်နေတယ်လို့တန်တရားရှိသူ၃ဦးကိုကိုယ်တိုင်တက်ပြတ်ခဲ့ကြောင်းသမရဒူတာတီကဗြိတိန်သတင်းမီဒီယာတွေကိုပြောကြားခဲ့ပူပါရယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒီကနေ့ဖုန်းဆက်စကားပြောကြားဖို့ရှိနေပြီးတော့တဟာပြီးခဲ့တဲ့လတည်းအမေရိကန်ကစီးရီးယားဆူရတက်ဖွဲ့တွေကိုလေကြောင်းကနေတိုက်ခိုက်ခဲ့တာကိုရုရှားဆူရကပြစ်တင်ရှုတ်ချခဲ့ပြီးတဲ့နောက်မှာခေါင်းဆောင်တို့ပထမဆုံးအကြိမ်ဖုန်းပြောကြားမှာပါဘယ်အကြောင်းအရာတွေပြောဆိုကြမှာလဲဆိုတော့သမ္မတအင်ဂျီရောကရောရုရှားဆူရဘက်ကပါအတိအပြုပြောတာမရှိပါဘူးဒါပေမဲ့ဆီးရီးယားပြည်တွင်းစစ်ကိစ္စနဲ့ဆီးရီးယားသမ္မတဘက်ရှားရဲ့အာဆက်ကိုမစ္စတာပူတင်ကထောက်ခံအားပေးနေတဲ့ကိစ္စတွေကိုခေါင်းဆောင်တို့ဆွေးနွေးနိုင်ပွဲရှိတယ်လို့တော့ခန့်မှန်းရပါတယ်ဒ ဒီလိုချင်းဖုံးပြောတာကတော့ဒီပြီးခဲ့တဲ့အမေရိကန်ရွေးကောက်ပွဲမှာသမ္မတ Trump အနိုင်ရခဲ့ခြင်းကစလို့သူတို့နှစ်ဦးတတိယအကြိမ်ဖုန်းဆက်စကားပြောတာဖြစ်ပါလိမ့်မယ်။ပြီးခဲ့တဲ့လပိုင်းနဲ့ဒီရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မှာအကြမ်းဖက်တိုက်ခိုက်မှုကြုံခဲ့ရခြင်းတုန်းကတချိန်နဲ့ဒီပြီးခဲ့တဲ့ဇန်နဝါရီလတဲ့သမ္မတ Trump တရားဝင်ကျန်းသစ္စာကြိမ်ဆိုတဲ့သတင်းပတ်အတွင်းတုန်းကတချိန်သူတို့စကားပြောခဲ့ကြတာပါ။ပြီးခဲ့တဲ့ရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေတုန်းကတော့ Mr. Trump ကသူနဲ့ Mr. Putin အတူလက်တွဲပြီးတော့အကြမ်းဖက်ဝါဒကိုချိန်မုံသွားဖို့မျှော်လင့်တဲ့အကြောင်းပြောခဲ့တာပါ။ဒါပေမဲ့ပြီးခဲ့တဲ့လအထက်မှာတော့ Mr. Trump ကအမေရိကန်နဲ့ရုရှားဆက်ဆံရေးဟာအဆိုးဆုံးအခြေအနေကိုရောက်နေပုံရတယ်လို့ဆိုပြီးပြောသွားပါတယ်ရှင်။
အီရန်နိုင်ငံနဲ့နေဆက်စီးရီးယားနိုင်ငံဘက်ခြမ်းကဒုက္ခသည်စခန်းတစ်ခုအနီးမှာ IS သေးကြွားတွေရဲ့ထင်မှတ်မထားတဲ့တိုက်ခိုက်မှုကြောင့်ဒီကနေ့အရက်သား21ယောက်ထက်မနည်းသေဆုံးသွားတယ်လို့စီးရီးယားလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါရယ်စီးရီးယားနိုင်ငံတွင်အိုးအိမ်ဆုံးခွာထွက်ပြေးနေရသူတွေနဲ့အီရတ်ကဒုက္ခသည်တွေခိုလုံနေတဲ့ဒုက္ခသည်စခန်းရဲ့အတွင်းမှာရောအပြင်မှာပါအသေးခံဘုံခတ်သူ9ဦးထက်မနည်းကတိုက်ခိုက်ခဲ့တာဖြစ်တယ်လို့လူခွင့်ရေးစောင့်ကြည့်အဖွဲ့ပြောခွင့်ရရာမီအက်ဒဲကပြောပါရယ်သေဆုံးသူအများစုဟာစီးရီးယားတိုက်ပွဲဒေသကနေထွက်ပြေးလာသူတွေအီရတ်ကဆိုရင်လည်း IS သေးကြထိန်းချုပ်နေမျိုးတွေကနေထွက်ပြေးလာပြီးတဲ့ဒီယာယီစခန်းထဲမှာခိုလုံနေကြသူတွေဖြစ်တယ်လို့ Card နဲ့ CBR သတင်းရင်းမြစ်တွေကပြောပါရယ်ဒီတိုက်ခိုက်မှုပြီးမှာတော့ Syria Democratic တပ်ဖွဲ့ SDF Card နဲ့ RS လက်နက်ကိုင်မဟာမိတ်အဖွဲ့တွေနဲ့ IS သေးကြတွေကြားတိုက်ခိုက်မှုတွေအပြင်းထန်ဖြစ်ပွားခဲ့ပါရယ်အမေရိကန်ကျောတော်နောက်ခံပေးထားတဲ့ SDF တပ်ဖွဲ့တွေကစီးရီးယားနိုင်ငံမြောက်ပိုင်းကဒေသတွေကို IS စစ်သည်ကြတွေလက်ထဲကနေပြန်လည်တိုက်ခိုက်သိမ်းယူနေတာဖြစ်ပါတယ်။သိမ်းကြခင်ကပဲ Euphrates ဒီတောင်ကြားမှာရှိတဲ့မဟာဗျူဟာကျတဲ့ Tabqa မြို့ကနေရာတော်များများကို IS စစ်သည်ကြတွေလက်ထဲကနေ SDF အဖွဲ့ကသိမ်းယူနိုင်ခဲ့ပါတယ်။ Tabqa မြို့ဟာ IS စစ်သည်ကြတွေအတွက်အရေးပါတဲ့အဓိကခြေကုပ်မြို့ဖြစ်ပြီး Raqqa မြို့အရှိတောင်ဘက်ကီလိုမီတာ40အကွာမှာရှိပါတယ်ခင်ဗျာ။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေအင်္ဂါနေ့ညဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်။ပြည်သစ်သမ္မတလောင်မရင်းလက်ဖန်ဟာအရင်ကသူမနဲ့သမ္မတလောင်ပြိုင်ဘက်ဖြစ်ခဲ့သူဖရန်ဆွာဖီလွန်အစောပိုင်းပြောကြားခဲ့တဲ့မိကုံးတွေတဲကစကလုံးတချို့ကိုခိုးယူပြီးမနေ့ကဒီသူ့ရဲ့မိကုံးထဲမှာထည့်ပြောသွားတယ်လို့ဝေဖန်ခံနေရပြီးတော့ဒီမစ္စလက်ဖန်ရဲ့လက်ထောက်တွေကတော့ဒီအဖြစ်အပျက်ကိုရှော့ပေါ့ပြောဆိုပြီးကာကွယ်ဖို့ကြိုးစားနေကြပါတယ်။မနေ့ကကြာရောက်တဲ့ကမ္ဘာအလုံသမားများနေ့မိရင်းနေ့မှာသူ့ကိုထောက်ခံတဲ့သူတွေကိုပြောကြားတဲ့မိကုံးထဲမှာမစ္စလက်ဖန်ကပြည်သစ်နိုင်ငံဟာပထဝီအနေထားအရရေနယ်သမိသုံးခုနဲ့ထိစပ်နေတဲ့နေရာတစ်ခုဖြစ်တယ်လို့ပြောဆိုခဲ့ပြီးတော့ဒီအထက်မှာပြီးခဲ့တဲ့လတုန်းကမစ္စတာဖီလွန်မေဂိုတခုမှဒီပြစ်သည့်ဝန်ကြီးချုပ်ဟောင်းဂျော့ဂျ်ကလီမန့်ဆိုပြောတဲ့စကားလုံးတချို့ကိုကိုးကားသုံးလုံးခဲ့တဲ့အတိုင်းမစ္စလက်ဖန်ကပုံတူလိုက်ပြီးတော့သုံးလုံးပြောဆိုခဲ့တာဖြစ်ပါတယ်။သူမရဲ့ဒီအမျိုးသားတက်ဦးပါတီကဒုတိယအကြီးအကဲဖလိုရီယန်ဖီလီပော့ကတော့မစ္စလက်ဖန်အနေနဲ့မစ္စတာဖီလွန်ပြောခဲ့တဲ့မေဂိုကိုထောက်ခံပြောဆိုတဲ့သဘောထားဖြစ်တယ်လို့ဆိုပါတယ်။အမျိုးသားရေးဝါဒီတူဦးဖြစ်တဲ့မစ္စလက်ဖန်ဟာဒီလ9ရက်နေ့မှာတကြောပြန်ကျင်းပမဲ့ပြည်သည့်သမ္မတရွေးကောက်ပွဲမှာအလယ်လက်ဝါဒီအီမန်နျူအယ်မက်ခရွန်နဲ့ဒုတိယအကြိမ်ရှင်ပြန်ရမှာဖြစ်ပါတယ်။ပြီးခဲ့တဲ့လတည်းကျင်းပခဲ့တဲ့ပထမတစ်ကြော်ရွေးကောက်ပွဲမှာတော့မစ္စတာမက်ခရွန်ကမဲဆုစုပေါင်းရဲ့ 23.8 ရာခိုင်နှုန်းကိုရခဲ့ပြီးမစ္စလက်ဖန်က 27.5 ရာခိုင်နှုန်းအနိုင်ရခဲ့တာပါ။သမ္မတအဖြစ်ရွေးခံရဖို့အတွက်လိုအပ်တဲ့မဲအပြတ်အသတ်အနိုင်ရတာမျိုးမဖြစ်ခဲ့တာကြောင့်တကြော့ပြန်ရွေးကောက်ပွဲမှာသူတို့တူပြန်ပြီးတော့ရှင်ပြန်ကြရမှာပါရှင်။
နိုင်ငံတကာမှာမြန်မာပြည်လာဖို့အထောက်လုဆောင်တဲ့အနေနဲ့ပါလက်စတိုင်းစစ်သည်ကြောင့်ဖွင့်ပစ်တဲ့ Hamas ရဲ့ Brinjan Saran Bar Israel ပေါ်ထားရှိတဲ့သဘောထားတချို့ကိုဖြေလျှော့ခဲ့ပါတယ်။ဒါပေမဲ့လည်း Israel နိုင်ငံဖြစ်ရည်တည်မှုကိုအတိအမှန်မပြုသလိုဂျူးနိုင်ငံထူထောင်ရာမှာတိမ့်ပိုက်ခဲ့တဲ့နေမီတချို့နဲ့ပတ်သက်ပြီးပြန်လည်ပေးအပ်ဖို့ထပ်မံတောင်းဆိုလိုက်ပါတယ်။ဘလောက်ပဲကြာကြာဒါမှမဟုတ်နိုင်ငံတကာကဘလို့ပဲဖိအားပေးပေးပါလက်စတိုင်းနေမီကိုတလက်မမလက်လွတ်ဆုံးရှုံးခံမှာမဟုတ်ဘူးလို့အဝေးရောက် Hamas ခေါင်းဆောင်Khaled Marshall ကပြောပါတယ်လွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံအဖြစ်ယက်တီဘူးကလွဲလို့ဂျန်နာရီကိုလက်ခံမှာမဟုတ်ဘူးလို့လည်းသူကဆိုပါတယ်ခတားနိုင်ငံဒူဟာမှာတနင်္လာနေ့ကထုတ်ပြန်လိုက်တဲ့ကြေညာစာရန်အစ်စ်ထဲတရားမဝင်မွတ်စလင်ညီကိုရမအဖွဲ့နဲ့အဆက်အသွယ်ဖြတ်တောက်လိုက်တယ်လို့အီဂျစ်နိုင်ငံနဲ့လည်းပို့ပြီးတော့နင်းနီးကက်ကက်ဆက်ဆံဖို့တောင်းဆိုရေးသားထားပါတယ်ဒါအပြင်1968ခုနှစ်ကဖြစ်ပွားခဲ့တဲ့6ရက်ကြာစစ်ပွဲအတွင်းအစ္စရေးတွေတင်ယူခဲ့တဲ့နေမီထဲမှာပ ပါလက်စတိုင်းနိုင်ငံဖြစ်ရည်တည်ဖို့သဘောထားကိုလည်းလက်ခံကြောင်းဖော်ပြထားပါတယ်။ဂါဇာကမ်းမြောင်ဒေသကိုထိန်းချုပ်ထားတဲ့ဟာမတ်စ်အဖွဲ့ဟာပါလက်စတိုင်းကောင်းဆောင်မမွတ်အဘတ်စ်အပြင်အလဲအလတ်နိုင်ငံရေးသဘောထားရှိတဲ့ဖတာအဖွဲ့နဲ့လည်းပြင်းပြင်းထန်ထန်သဘောထားကွဲလွဲမှုတွေရှိနေပါတယ်။ဝါရှင်တန်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မစ္စတာအဘတ်စ်မနက်ဖြန်ဗုဒ္ဓဟူးနေ့မှာမတွေ့ဆုံခင်ဟာမတ်စ်အဖွဲ့ရဲ့သဘောထားတစ်ကိုဒိုဟာမှာအခုလိုထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဖီနီဆွဲလာနိုင်ငံမှာနိုင်ငံရေးအကျက်အထဲတွေပိုပြီးတော့စိုးဝါလာနေတာကိုထိန်းချုပ်ဖို့ကြိုးစားနေတဲ့အချိန်တည်းမှာပဲဖွဲ့စည်းပုံခြေခံဥပဒေသစ်ရေးဆွဲပြတဲ့အမှုသမ္မတနီကိုလက်စ်မာဒူရိုကတောင်းဆိုလိုက်ပြီးတော့အတိုက်ခံတွေကတော့အကြောင်းကိုကောက်ကွက်ပါတယ်ဖွဲ့စည်းပုံဆိုင်ရာညီလာခံတရက်ခေါ်ယူသွားဖို့သမ္မတအမိတ်ဒီဂရီတရက်ကိုသမ္မတမာဒူရိုကတနင်္လာနေ့မှာလက်မှတ်ရေးထိုးထုတ်ပြန်လိုက်တာပါသူရဲ့အစီအစဉ်နဲ့ပတ်သက်လို့သမ္မတကရုပ်မြင်သံကြားကနေခက်ရေးရေးပြောသွားခဲ့တာမှာတော့အရင်သမ္မတဟူဂိုချာဗစ်လက်ထက်1999ခုနှစ်တုန်းကနောက်ဆုံးအကြိမ်ပြင်ဆင်ရေးဆွဲခဲ့တဲ့ဖွဲ့စည်းပုံနေရာမှာဖွဲ့စည်းပုံတင်တဲ့အစားထိုးဖို့အတွက်ခေါ်ယူမဲ့ညီလာခံကိုတက်ရောက်ကြမဲ့အဖွဲ့ဝင်900ထဲမှာအလုပ်သမားတွေကရွေးကောက်တင်မြောက်တဲ့သူတွေလည်းပါဝင်မှာဖြစ်တယ်လို့ပြောသွားပါတယ်။ညီလာခံတက်ရောက်တဲ့သူတွေကတဝက်အောက်ကတော့လူလူကရွေးချယ်မှာဖြစ်ပြီးနိုင်ငံရေးပါတီတွေတော့မပါဝင်ရဘူးလို့သမ္မတမာဒူရိုကပြောပါတယ်။အတိုက်ခံတွေနဲ့တုံ့သက်သူတချို့ကတော့အခုအစီအစဉ်ဟာဒီနှစ်ထဲမှာကျင်းပဖို့ရှိနေတဲ့ဒေသန္တရရွေးကောက်ပွဲတွေနဲ့ရှင်းနှစ်2018ခုနှစ်မှာကျင်းပမဲ့သမ္မတရွေးကောက်ပွဲတွေကိုရွှေ့ဆိုင်းလို့ရအောင်သမ္မတကကြိုတင်ကြံစီလှုပ်ဆောင်မှုလို့ဆိုပြီးတော့ဝေဖန်ပြောဆိုကြပါတယ်။ဗီနီဆွဲလာနိုင်ငံသားတွေအနေနဲ့သမ္မတမာဒူရိုရဲ့ညင်ညာချက်ကိုဂရုမစိုက်ကြပဲတလကျော်ကြာလာနေပြီဖြစ်တဲ့နေ့စဉ်လူလူဆန္ဒပြပွဲတွေဆက်ပြီးတော့လှုပ်သွားဖို့ကိုလည်းအတိုက်ခံခေါင်းဆောင်တွေကတိုက်တွန်းထားပါတယ်ရှင်။
အမေရိကန်ပြည်အစုနဲ့ထိုင်းနိုင်ငံကြားဆက်ဆံရေးကိုအရင်ထက်ပိုပြီးတော့နှီးစက်အောင်တည်ဆောက်သွားမယ်အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ကိုအာမခံပြောကြားခဲ့တယ်လို့ထိုင်းစစ်အစိုးရခေါင်းဆောင်ဝန်ကြီးချုပ်ပရာယတ်ချန်ဝေချာကပြောဆိုလိုက်ပါတယ်။ဒါဆိုရင်2014ခုနှစ်ကထိုင်းနိုင်ငံမှာအာဏာသိမ်းမှုဖြစ်ပွားပြီးတဲ့နောက်ပိုင်းအမေရိကန်အစိုးရကထိုင်းနိုင်ငံနဲ့ဆက်ဆံရေးကျင်းနေရကနေရုတ်ချင်းပြန်ပြောင်းလာတဲ့အခြေအနေပဲဖြစ်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တင်တွေကိုမခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးသွားပါမယ်အရင်ဆုံးဒေါအောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်တင်ပြပါမယ်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်ရင်ကြားစေရေးဥရောပသမဂ္ဂရဲ့အထောက်အပံ့တွေနဲ့ပတ်သက်ပြီးထောင်အောင်ဆန်းစုကြည်နဲ့ဥရောပသမဂ္ဂအကြီးအကဲတွေဆွေးနွေးခဲ့ကြပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်အောင်ဆန်းစုကြည်ကဥရောပခီးစဉ်အတွင်းဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်မြို့တော်ကိုရောက်ရှိနေတာမှာဘရင်ဝန်ကြီးချုပ်တို့နဲ့လည်းမြန်မာအရေးတွေ့ဆုံဆွေးနွေးခဲ့ပါတယ်။မတ်သိန်ထိုက်ကစူးစီးတင်ပြပေးပါမယ်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့မြန်မာအရေးကြေကြေပြန့်ပြန့်ဆွေးနွေးခဲ့တယ်လို့ဥရောပကောင်စီရဲ့ဒုတိယအကြီးအကဲလည်းဖြစ်နိုင်ငံသားရေးရာနဲ့လုံခြုံရေးမူဝါဒရေးရာအကြီးအကဲဖရက်ဒီကာမိုဂရီရီနီကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်first of all the ways in which the European Union can
မြန်မာဒီမိုကရေစီအတွင်းကူးပြောင်းရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်ရင်ကြားစေရေးအတွက်ဥရောပသမဂ္ဂဘက်ကရပ်ဖက်အထောက်အကူအနေနဲ့အကောင်းဆုံးဘာဆက်ပြီးတော့ထောက်ပံ့ပေးသွားနိုင်မလဲဆိုတာဆွေးနွေးကြပါတယ်။ငြိမ်းချမ်းရေးသဘောတူညီချက်မှာလက်မှတ်ထိုးခဲ့ကြတဲ့နိုင်ငံတကာအဖွဲ့အစည်းအနည်းငယ်ထဲမှာဥရောပသမဂ္ဂလည်းပါဝင်ပါတယ်။ဒါကြောင့်လည်းနိုင်ငံနဲ့ပြည်သူတွေအပြည့်အဝခံစားရအောင်ဘလို့ပို့ပြီးတော့ထောက်ပံ့ပေးသွားနိုင်မလဲဆိုတာကိုလည်းအမြင်ချင်းဖလှယ်ကြပါတယ်
။တိတိယောက်ယောက်ကြဲကြဲပြက်ပြက်ဆွေးနွေးနိုင်ခဲ့တယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကပြောဆိုပါတယ်။သတင်းစာရှင်းလင်းပွဲမှာတော့ရိုဟင်ဂျာမွတ်စလင်တွေရင်းနဲ့ပတ်သက်ပြီးအဓိကမေးမြန်းခဲ့ကြပါတယ်။ရခိုင်ပြည်နယ်ကမတိမငိမ့်ဖြစ်နေတဲ့ဒေသအတွင်းသတင်းထောက်တွေလွတ်လပ်စွာသတင်းယူကွင်းကန့်သက်ထားတဲ့အခြေအနေနောက်လူခွင့်ရချိုးဖောက်မှုတွေကိုဘာကြောင့်လစ်လျူရှုထားပါသလဲဆိုတဲ့သတင်းထောက်တဦးရဲ့မေးမြန်းမှုကိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအခုလိုဖြေကြားခဲ့ပါတယ
် So you have to be aware of the difficulties that we face the dangers that we face in coping
ကျမတို့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုနားလည်ဖို့လိုပါတယ်ကျမတို့ရင်ဆိုင်နေရတဲ့အန္တရာယ်ကမလှုပ်တာမလှဲ့တာအခြေအနေမျိုးမှာရှိနေတာပါလူမှုအတိုင်းဝိုင်းကုစလုံးကတစ်ဖက်နဲ့တစ်ဖက်မယုံကြည်ကြတာဟာဆိုရင်ဆယ်စုနှစ်တွေနဲ့ချီပြီးရှိခဲ့တာပါရခိုင်ပြည်ထနာက18ရာစုနှစ်ကလေးကပါဒါကိုတနေ့တည်းတညတည်းတထိုင်နေနဲ့ဖြည့်ရှင်းလို့မရနိုင်ပါဘူးအချိန်ပေးဖို့ကိုကျမတို့ပြောနေတာပါအဓမ္မပြုကျင့်တာတွေလူတတ်တာတွေပြန်ပြီးဆွဲတာတွေစတဲ့ဆွတ်ဆွဲချက်တွေကိုကျမတို့နှိမ့်လျှူရှုမထားပါဘူးလူတိုင်းကိုတိုင်ကြားခွင့်ပေးထားပါတယ်မြန်မာနိုင်ငံမှာမှီတည်နေထိုင်ကြသူအလုံးကဒီအခြေအနေတွေကိုနားလည်ကြပါတယ်
မောင်နှောဒေသတွင်မှသတင်းတောက်အဖွဲ့တွေကိုနှစ်ချိန်နိုင်နိုင်သတင်းရယူခွင့်ပေးခဲ့ပြီးဒီနှစ်ချိန်စလုံးမှာလည်းဖြေကြားခဲ့ကြတဲ့ဒေသခံတွေတက်ဖြတ်ခံရတာကိုလည်းဒေါအောင်ဆန်းစုကြည်ကပြောဆိုသွားပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ကရခိုင်ပြည်နယ်တွင်းစုံစမ်းရေးကော်မရှင်ဆေးလွတ်ဖို့ဆုံးဖြတ်ချက်ကိုမြန်မာအစိုးရဘက်ကလက်သင့်မခံတဲ့အခြေအနေကိုလည်းဒေါအောင်ဆန်းစုကြည်ကအခုလိုဖြေကြားပါတယ်။
Are you talking about the fact-finding mission recommended? Yes. We do not agree with it. We have dissociated ourselves from the resolution.
So, that's the thing. If we're in the middle of the country, we're going to be able to get the money. We're going to be able to get the money. We're going to be able to get the money. We're going to be able to get the money. We're going to be able to get the money. Dr. Kofi Annan is going to be able to get the money. We're going to be able to get the money. We're going to be able to get the money. We're going to be able to get the money. We're going to be able to get the money. We're going to be able to get the money. We're going to be able to get the money. We're going to be able to get the money. We're going to be able to get the အဲ့ဒီအစိုးပြချက်တွေအနေနဲ့မြေပြင်အခြေအနေမှာတကယ်တမ်းလိုအပ်ချက်တွေဖြစ်တယ်ဆိုရင်ကျမတို့အနေနဲ့ကြည်စည်နက်နက်လက်ခံဆောင်ရွက်သွားမှာပါဒါပေမဲ့ဒီအစိုးပြချက်တွေကရခိုင်ပြည်နယ်ကလူမှုအတိုင်းအဝန်းနှစ်ခုစလုံးကိုနောက်ထပ်ထပ်ပြီးကွဲပြားမှုတွေဖြစ်စီမယ်ဆိုရင်တော့ကျမတို့အနေနဲ့လက်သင့်ခံမှာမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့တစ်ချိန်လုံးတင်းမာမှုတွေဖြစ်နေတဲ့ပြဿနာကိုဖြေရှင်းဖို့အထောက်အကူဖြစ်မှာမဟုတ်လို့ပါရှင်။
ဥရောပသုံးနိုင်ငံခီးစဉ်အတွင်းဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကိုရောက်ရှိနေတဲ့နိုင်ငံတော်အထိုင်မင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကဒီကနေ့မှပဲဘယ်လ်ဂျီယံဘုရင်ဖီလစ်နဲ့ဘုရင်နန်းတော်မှာတွေ့ဆုံဆွေးနွေးပါတယ်။ဒီနောက်မှာတော့ဘယ်လ်ဂျီယံဝန်ကြီးချုပ်ရှားလ်မီရှဲနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ဥရောပကောင်စီရဲ့အကြီးအကဲဒေါ်နယ်တက်စ်နဲ့လည်းတရားတွေ့ဆုံခဲ့ပါတယ်။ဒေါန်ဆန်းစုကြည်ရဲ့ဥရောပသုံးနိုင်ငံခီးစဉ်ကတော့ဘယ်လ်ဂျီယံနိုင်ငံကနေအီတလီကိုခီးစဉ်မှာဖြစ်ပြီးဒီနောက်မှာတော့ဗြိတိန်နိုင်ငံကိုဒေါန်ဆန်းစုကြည်ရောက်ရှိမှာပါ။ဗြိတိန်မှာတော့မြန်မာမိသားစုအတိုင်းအဝိုင်းနဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်ရှင်
။မတင်ကြီးထိုက်ပါရှင်။အခုတော့ရခိုင်ပြည်နယ်ထဲကသတင်းတွေဖက်လက်လဲရအောင်ပါ။ရခိုင်ပြည်နယ်မှာရှိတဲ့အိုးအိမ်စွန်ကွာထွက်ပြေးတိမ်းရှောင်သူရခိုင် IDB စကန်တစ်ခုမှရှိတဲ့လူတွေကိုနေရာရွှေ့ပြောင်းပေးလိုက်ပြီးစခန်းကိုပိတ်လိုက်ပြီးလို့ရခိုင်အစိုးရတာဝန်ရှိသူတဦးကပြောပါရယ်။ကိုဗစ်အာဏာဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာအဲ့ဒီဒေသမှာရှိတဲ့ IDB စခန်း၃ခုကိုပိတ်ဖို့တိုက်တွန်းထားတာပါ။အဖြစ်အဆုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ POA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကတင်ပြပေးမှာပါ။
ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာရှိတဲ့ရခိုင်ဒုက္ခသည်စခန်းတစ်ခုကဒုက္ခသည်တွေကိုပြီးခဲ့တဲ့ AP လကုန်ပိုင်းမှာအစိုးရကရွှေ့ပြောင်းပေးလိုက်ပြီးတော့စခန်းကိုပိတ်ပစ်လိုက်တာပါရခိုင်ပြည်နယ်တွင်းပြည်ပခန့်တွေကြောင့်နေရဲစွန့်ကွာထွက်ပြေးကြတဲ့ဒီဒေသခံတွေကိုလူသားချင်းစာနာထောက်ထားတဲ့အကူအညီတွေအစိုးရကမျှဝေပေးနေတယ်လို့ရခိုင်အစိုးရအတွင်းရေးမှူးဦးတမောင်ဆွေကပြောပါတယ
်အခုဆိုလို့ရှိရင်ရခိုင် IDD ဆိုလို့ရှိရင်ဒါတို့ကသူတို့ရဲ့နေရဲတော့မဟုတ်ဘူးဒါပေမဲ့သူတို့ကအရှင်ပြည်တို့ဖြစ်နေနေရဘူးအရင်နေရာချပြီးတော်ရီရတော့အဟောင်းနေရာတော့မရှိတော့ဘူးပေါ့နော်သူအရင်ညီခဲ့တဲ့စခန်းဆိုတော့မရှိတော့ဘူးပြည်ဖြူဆိုတဲ့နေရာသူအရှင်ပြည်တဲ့နေရာပေါ့ကျွန်တော်တို့တက်ကလေးအရှင်ပြည်တဲ့ရခိုင်ဒုက္ခသည်တွေ့လေအရှင်ပြည်တဲ့သူတို့ပြောင်းနေတဲ့နေရာကိုသူသွားရတာမဟုတ်ပါဘူးသူတို့သွားတဲ့အခါမှာတော့ကျွန်တော်တို့နေအိမ်ဆောက်ပြီးနေကျွန်တော်ကလက်ချက်မီးတို့ဆိုကျွန်တော်တို့လမ်းတို့တော့သူကတော့သုံးရီးဒါတော့သူလောတဲ့လောကြံလေးတွေပေါ့ဗျာဒါလေးပါအကုန်လုံးကျွန်တော်တို့ကညီထောက်ပံ့ပြီးဆောင်ရွက်ပေးပါတယ်
ကုလသမဂ္ဂအတွင်းရမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာရခိုင်ဒေသကိုကွန်ဆင်လေ့လာခဲ့ပြီးတဲ့နောက်ချောက်ဖြူမြို့နယ်တွင်းကရခိုင်ဒုက္ခသည်စခန်း၊ရံပြဲမြို့နယ်တွင်းကကမန်တိုင်းရင်သားဒုက္ခသည်စခန်းနဲ့စစ်တွေခရိုင်ပေါက်တော်မြို့နယ်တွင်းကမူဆလင်ဒုက္ခသည်စခန်းတွေကိုပိတ်သိမ်းမှုအတွက်အကြံပေးတိုက်တွန်းခဲ့တာပါ။ဒါကြောင့်လည်းအစိုးရအနေနဲ့ဒီဒုက္ခသည်စခန်းတွေကိုပိတ်သိမ်းဖို့ဆောင်ရွက်နေတာပါ။လက်ရှိမှာချောက်ဖြူမြို့နယ်တွင်းကရခိုင်ဒုက္ခသည်စခန်းတစ်ခုကိုသာပိတ်သိမ်းနိုင်ခဲ့တာဖြစ်ပြီးကျန်ရှိနေသေးတဲ့ဒုက္ခသည်စခန်းတွေအရေးနဲ့ပတ်သက်လို့ဦးတမောင်ဆွေကအခုလိုပြောပါတယ်
။ဟိုရံပြဲမှာရှိတဲ့ ITB စခန်းကလည်းဟိုသူတို့လွတ်လပ်စွာသွားလာခွင့်ပေးထားတာဖြစ်တဲ့တွင်သူတို့ရဲ့သဘောဆန္ဒလျောက်အပြင်ထွက်ခွာတာရှိတဲ့တွင်နောက်ဆုံးလက်ကျန်ဖွဲ့ဦးတော့ကျွန်တော်တို့အဲ့မှာဟိုရံပြဲနေရာချပေးဖို့ဆောင်ရွက်ပြီးတော့မှာဖြစ်ပါတယ်။ဒါနဲ့ကျွန်တော်တို့ဂျူးမတိုင်းမှာကျွန်တော်လုပ်ပြီးတော့မှာဖြစ်ပါစစ်တွေကတော့လောလောဆယ်ဒီတိုင်းပါပဲကျွန်တော်တို့စစ်တွေကတော့ကျွန်တော်တို့လုံးလို့မရသေးဘူးဒီနေရာကြီးအလုံးအချင်းယူရရဗျာဒီမှာမြင်းအချင်းနေရကျွန်တော်တို့ကအကုန်လုံးအလုံးလက်ခံအောင်ဒေသခံလူထုလည်းလက်ခံအောင်အဲ့တော့စကမ်းမရှိတဲ့လူတွေလည်းအချင်းပြေးအောင်ကျွန်တော်တို့ကအချင်းလေးယူရပါပဲကျွန်တော်တို့ကတော့ဒီပြည်ထောင်ရှိနေတဲ့နေတဲ့ဥစ္စာတွေကိုဒါလိုသဘာဝပြည်ထောင်ခံနိုင်အောင်ပြည်ထောင်ရှိတဲ့ပြန်ပြင်ပေးတဲ့အဆင့်ပဲရှိပါတယ်ဘူးဆိုတော့လောလောဆယ်တော့ကျွန်တော်လုပ်ဖို့အဆင့်ရှိသေးပါ
အခုလိုဒုက္ခသည်တွေကိုနေရာပြောင်းရွှေ့ချထားပေးပြီးစခန်းကိုပိတ်ပစ်လိုက်တာဟာတင့်တော်တဲ့ကိစ္စဖြစ်တယ်လို့စစ်တွေမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဝေဆွေအောင်ကယူဆပါတယ်
။ပိတ်ပင်းသွင်းတယ်လို့ယူဆလို့ရပါတယ်။ဘာဖြစ်လို့ရခိုင်ဒုက္ခသည်စခန်းလေးဖြစ်နေတယ် ပြီးတော့သူတို့ကအဲ့ဒီမှာသူတို့ကနေရထိုင်ရမရှိလို့ဒုက္ခတွေစခန်းတွေကိုရောက်လာတာပါသူတို့အတွက်နေရတွေပြည့်ရဆိုတော့ပိတ်တင်းရင်လည်းအဲ့ဒါတင့်တော်ပါတယ်ပြောင်းဖို့ရှိဖို့ကတော့တိတ်ခက်ခဲမရှိပါဘူးပြီးနီနီနာနာနေရာတွေမှာပြောင်းတာပါဟိုအဝေးကြီးတွေတခြားမြို့နယ်တွေပြောင်းတာလည်းမဟုတ်ဘူးလောက်ထတာလည်းတော်တင်းတော်ကောင်းတဲ့သဘောရှိပါတယ်
ရခိုင်ပြည်နယ်တွင်းအိုးအိမ်ဆုံးကထွက်ပြေးတိမ်းရှောင်သူဒုက္ခသည်ဥယျာဉ်တသိန်းကျော်ရှိနေသေးတယ်လို့ခံမှန်ပြောဆိုကြပါတယ်။လက်ရှိမှာဒုက္ခသည်စခန်း၃ခုကိုပိတ်သိမ်းဖို့အစိုးရကစီစဉ်နေပေမဲ့ဒုက္ခသည်တွေအားလုံးမိမိနေရပ်ကိုအဆင်ပြေပြေပြန်နိုင်ဖို့အရေးကခက်ခဲနေသေးတယ်လို့ဦးတမောင်ဆွေကပြောပါရယ်ခင်ဗျာ
။ရခိုင်ပြည်နယ်ထက်က IDB စခန်းပိတ်လိုက်တဲ့အကြောင်းကိုထက်အောင်စုံစမ်းမေးမြန်းတင်ပြသွားတာပါ။ခုတစ်ဆက်တည်းရခိုင်ပြည်နယ်ရဲ့မှုရေးစေဝါတွေဖမ်းမိတဲ့တင်ပြဖက်ဆက်ပါအောင်မယ်။မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဆက်ရခိုင်ပြည်နယ်ဗူရီတောင်မြို့အခြေဆိုင်ချင်းမြန်တပ်ရင်းတစ်ခုကဗိုလ်မှူးသူတဲဆောင်လာတဲ့စိတ်ကြွစီအလုံးကြီး၄သိန်းခွဲနီးပါးကိုနေကြားဆောင်တပ်တွေနဲ့ပူးပေါင်းစစ်ဆင်ရေးအဖွဲ့တွေဒီကနေ့ဖမ်းဆီးမိလိုက်ပါတယ်။အဲ့ဒီဗိုလ်မှူးနဲ့အတူတပ်ဖွဲ့ဝင်တဦးအရက်သား၂ဦးတို့လိုက်ပါလာတဲ့ဗူရီတောင်ကနေမောင်တော်ကိုသွားတဲ့ကားကိုရှာဖွေစစ်ဆေးရမှာအဲ့ဒီလိုဖမ်းမိခဲ့တာပါ။အပြည့်အစုံကိုတော့ထိုင်းအခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်အတွင်း2016ခုနှစ်အတွင်းမှာမူရစ်စေးဝါးတွေတိမ်းနဲ့ချီပြီးဖမ်းဆီးတာတွေ2018ခုနှစ်ဖေဖော်ဝါရီလမှာစမ်းနဲ့ချီပြီးဖမ်းဆီးမိတာတွေကြုံခဲ့ရပြီးတဲ့နောက်မှာတော့ဘူးတိတောင်မြို့အခြေဆိုင်ခမရတရင်တခုကဘုံမူတူတယ်ဆောင်လာတဲ့မူရစ်စေးဝါးတွေကိုဖမ်းမိခဲ့ကြောင်းရခိုင်မျိုးသားပါတီရဲ့ဘူးတိတောင်မြို့နယ်ဥက္ကဋ္ဌဦးထွန်းအောင်သိန်းကပြောပြပါတယ
်ဒီမဆုံးလေးကဘုံမူတယောက်ရဲ့တဲတဲတယောက်ရဲ့ရခိုင်နယ်ယောက်ရဲ့ဒီစီကမြန်မာ့ WI တင်းချစ်တို့ချက်ကိုဖဲဒီလိုမျိုးတော့ကျွန်တော်ကတော့ကျွန်တော်သိပါတယ်ခင်ဗျာ
ဒီမူရစေဝါးတွေဟာကျက်တန်းပေါင်း900ကျော်လောက်တန်ဖိုးရှိပါတယ်ဒီသတင်းနဲ့ပတ်သက်လို့မောင်တော်မြို့နယ်ရဲတပ်ဖွဲ့မှူးရဲမှူးကျော်မြဝင်းကိုမေးမြန်းဖို့စူးစမ်းခဲ့ရမှာတော့အပြင်ရောက်နေတာကြောင့်ဖြေဆိုလို့မရနိုင်သေးဘူးဆိုပြီးပြောဆိုခဲ့ပါတယ်ဘူးတိတော်မြို့နယ်ပြည်နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမောင်အောင်ကတော့ဒီလိုအာဏာပိုင်တွေပါဝင်ပတ်သက်ပြီးတည်ဆောင်မှုတွေကိုတခြားရဲအာဏာပိုင်တွေကအရေးယူမှုတွေအားနည်းတဲ့အတွက်ဘူးတိတော်မောင်တော်ဘက်မှာဝိရစေဝါးတွေတည်ဆောင်မှုတွေကအများအပြားဖြစ်လာပြီးလူငယ်တွေလည်းပျက်စီးမှုတွေကိုကြုံနေရတယ်လို့ဆိုပါတယ
်ဖြစ်လာတော့မှန်ပါတယ်မှန်တယ်ဆိုတော့အဲ့ဒီကုလတွေကိုတီးပြေလူကတရားမရောက်ပါရဲ့ကောင်းတယ်ဟုတ်ပြီဖြစ်တဲ့ကသူတို့ကတည်းကစိတ်ပြေရပင်ပါတယ်စိတ်တွေကပြည်ပြည်စိတ်ပြေရနဲ့တူပါတယ်ကျေကသူတို့ PC ကိုဖြည့်ပြရနဲ့တင်ပါတယ်အဲ့တော့သူတို့ပြေလာတယ်သူတို့တို့အဲ့လိုသူတို့ကမြေရဲ့လုပ်နေကြလို့ထင်တယ်လို့မိုးကြီးနဲ့ဘလို့လို့ကျေကပါမလဲနော်ဒီကျွန်တော်တခါပြောက်ဖို့ပါတယ်တောင်းဟောင်းမှာတောင်းဟောင်းမှာကျွန်တော်စစ်စစ်သွားတော့ကတော့ဆေးတော့အဲ့ PC တွေတွေကပြေလာတယ်ခင်ဗျားတို့ရေးကိုကျွန်တော်အဲ့မှာမေးဘူးရဲ့အဲ့ဒီစာနဲ့ပတ်သက်လို့လေအဲ့ PC တွေခင်ဗျားတို့လေကောလာလာလာအောက်ကမြေရှိုးကြီးလာလာလာဘလို့ရောက်တယ်လေမဟုတ်ဒီနေရာ IPC ရာခင်ဗျားတို့ဖမ်းတယ်ဆိုရေးရရေးလို့လို့ရမယ်တော့ရေးလို့ပါလို့ဆိုရေးရလို့ဆိုလို့ကဘာမလဲစိတ်တက်စစ်စစ်တော့ကိုယ်စလေစီဘူးသူရေးသူစစ်စစ်ရမှာလေဟာသူလို့ဟာသူတို့အဲ့လိုမလုပ်လို့လို့ရှိရင်သူတို့ကနင်းနေအဖွဲ့စီကထေလိုက်ဘယ်လိုလုပ်လဲနော်အဲ့လိုဟာမျိုးတွေရှိတာကရှင်းတမင်တွေကတည်းမိမိတာကထက်ဆိုလို့ဟောနော်ဒီလိုတွေကတည်လို့မရဘူးသူတို့ကတည်လို့ရတယ်အဲ့လိုပုံစံမျိုးနဲ့အဲ့ဒီမင်းရေးရတာပြင်းနေတာဒါကြောင့်ထင်တယ်ကျွန်တော်ထင်တာအဲ့လိုထင်တာဟုတ်ရောမောင်းလို့ပဲထေလာရတာ
စိတ်ကြွသေးပြားတွေဟာဘူးတီတော်မောင်တော်လန်းနဲ့ရည်လန်းကားတွေတစ်ဆင့်တစ်ဖက်နိုင်ငံကိုတင်သွင်းနေတာဖြစ်တယ်လို့လည်းပြောပြပါတယ
်ဒါကအဲ့ဒီရေးကြောင်းနဲ့သွားတဲ့လူသွားဒါကအဲဒီကုန်းကြောင်နဲ့တော့လူဟိုလိုနဲ့စေဆိုင်လေးလူပြီးတိုင်းဒီလူစေဆိုင်အဲ့လိုစေစေစီယူတာတော့ဘာလို့ဆုပ်ရဲဘာလို့မဆုပ်ရဲဆိုတခါတည်းနဲ့တော့ဖို့အတွက်သူတို့မှလိုရတယ်လေဟောရတယ်ဆိုတော့ဒီတခါတခါကျတော့ထိပါတယ်ဒီဝေပေးပြီးတော့ခက်တာမျိုးတွေရှိရင်ရှိဖို့မဟုတ်ရင်အဲ့လိုမစေချာရအောင်ဆိုဘယ်လိုလုပ်ခွင့်မလဲတော့ဟိုတခါတည်းပေါ့အဲ့လိုပါလေရဟုတ်ရဆုံးမရှိလို့ပါတရားဟုတ်ရဆုံးမမရှိလို့
မြန်မာဘင်္ဂလားနယ်စပ်ဖြစ်တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာကျက်တန်းပေါင်း1000ကျော်တန်ဖိုးရှိတဲ့စိတ်ကြွသေးပေါင်းအလုံးရေပေါင်း68သိန်းကျော်ကိုပြီးခဲ့တဲ့2016ခုနှစ်စက်တင်ဘာလ19ရက်နေ့ကနယ်မြေကအာဏာပိုင်တွေကဖမ်းဆီးရမိခဲ့တယ်လို့2018ခုနှစ်ဖေဖော်ဝါရီလအတွင်းမှာပဲမောင်တော်အလဲတန်ကောက်ကားလမ်းရှိရွှေဘိုဟိုဖုံးတော်ကြီးကျောင်းအတွင်းမှာလည်းကျက်တန်းပေါင်း9000ကျော်တန်ဖိုးရှိတဲ့စိတ်ကြွသေး46သန်းကျော်ကိုဖမ်းဆီးမိခဲ့ပါတယ်မကြာခဏဆိုသလိုရခိုင်ပြည်နယ်အတွင်းမှာစိတ်ကြွသေးဖမ်းဆီးမှုတွေကအများအပြားဖြစ်ပေါ်နေပါတယ်ရှင်
မအေးအမတင်ပြသွားတာပါအခုတော့လွန်ခဲ့တဲ့9ရက်ကနာကိမုံတိုင်းတံခံခဲ့ရတဲ့ဒေသကလက်ရှိအခြေအနေသတင်းတင်ပြပါမယ်နာကိမုံတိုင်းတိုက်ခတ်ခဲ့ရာ ၉နှစ်ပြည့်ပြီဖြစ်ပေမဲ့မုံတိုင်းတံခံခဲ့ရတဲ့ AR မြေဝကျွန်းမော်ဒေသကပြည်သူတွေရဲ့လူမှုစီးပွားအခြေအနေတွေကတော့ခုချိန်ထိပုံမှန်အနေထားပြန်မြောက်သေးဘူးလို့ဒေသခံတွေကပြောပါရယ်ပြည်ရင်းပြည်ပအဖွဲ့အစည်းတွေအနေနဲ့နာဂစ်မုံတိုင်းတံတင့်ဒေသတွေကိုတောက်လျှောက်အကူအညီတွေပေးခဲ့ပေမဲ့ရေရှည်အတွက်ထိရောက်တဲ့အကူအညီမှုမျိုးမဖြစ်ခဲ့ဘူးလို့ဆိုကြပါရယ်ဒီအခြေအနေတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းထောက်မမင်းမြင့်ခိုင်ကသတင်းပေးပို့ထားပါရယ်
2008ခုနှစ်မေလ2ရက်နေ့မှာလူသက်အိုးအိမ်စီးစိမ်များစွာဆုံးရှုံးစေခဲ့တဲ့နာဂစ်ဆိုင်ကလုန်းမုန်တိုင်းတိုက်ခတ်ခဲ့တာဒီကနေ့ဆိုရင်9နှစ်ပြည့်ပါပြီ။ဒါပေမဲ့လည်းမုန်တိုင်းနဲ့ဆူဆူဝါးဝါးခံခဲ့ရတဲ့အီယော်ရီမြို့ဝကျွန်းပေါ်ကဒေသတွေရဲ့ဖွံ့ဖြိုးမှုကနာဂစ်မတိုင်ခင်ပုံမှန်အခြေအနေကိုပြန်မရောက်သေးဘူးလို့လက်ဖွတ်တာဒေသခံဦးစိန်တန်းလေးက VOA ကိုပြောပါတယ
်။လက်ဖွတ်တာမြို့ရဲ့အခြေအနေကနာဂစ်ပြည်ရဲ့နောက်ပိုင်းမှာနေရာလုပ်ငန်းပေါ့၊ဆန်စပါးပေါ့၊ရေလုပ်ငန်းပေါ့၊စားလုပ်ငန်းပေါ့ဒေသရဲ့ဖွံ့ဖြိုးမှုကငကူလိုပြန်မပြီးတော့နောက်ဒေသရဲ့တောက်ရီပေါ်ရေရင်းရေကန်တွေဆိုရင်လည်းငကူလိုတာမကောင်းတော့အဲ့နာဂစ်ပြီးမှရေရင်းငကူတောက်ရီရတဲ့ဝင်နေလည်းမရတော့အခုနောက်ပိုင်းမှာဘယ်လိုဖြစ်လာလဲဆိုတော့ရိုယာတီဆိုရင်အကုန်လုံးကဒီတက်လက်မှုကအကုန်ဒေသမှာအကုန်ဖြစ်နေအဲ့တော့နာဂစ်ကနောက်ဆက်တွဲအကျိုးဆက်တွေအဲ့တော့နောက်ဆက်ဖြစ်မဲ့ဟာကိုပြည်သူကကြောက်တယ်အဲ့တော့နာဂစ်နောက်ပိုင်းမှာခုနကပြောသလိုလုပ်ငန်းတွေဆုံးရှုံးသွားတယ်ဒေသမှာရှိတဲ့လူငယ်လူရွယ်များကလည်းဒီဘက်ကိုထွက်ပြေးအော်တခြားဒေသကိုရန်ကုန်လိုနေရာမျိုးအလုတ်ထွက်လုပ်ကြတယ
်။နာဂစ်မုံတိုင်းအပြီးနောက်ပိုင်းမုံတိုင်းတန်တင်ဒေသတွေအပေါ်ပြည်ရင်းပြည်ပအဖွဲ့အစည်းတွေရဲ့အကူအညီတွေဟာထိရောက်တဲ့အကူအညီမျိုးမဖြစ်ခဲ့သလိုအဲ့ဒီအကူအညီတွေကြောင့်ပဲပြည်သူတို့ရဲ့စိတ်တဘောဓာခံယူချက်ပိုင်းမှာပါယိုယွင်းထိခိုက်တာတွေရှိလာတယ်လို့သူကဆိုပါတယ်။နာဂစ်မုံတိုင်း၉နှစ်ပြည့်အခမ်းအနားတွေကိုတော့ AR မြဝကျွန်းပေါ်ကဒေသတို့မှဒီကနေ့ပြုလုပ်ခဲ့ကြပါတယ်။2008ခုနှစ်မေလ၂ရက်နေ့နောက်ပိုင်းကစလို့နာဂစ်မုံတိုင်းတန်တင်ဒေသတွေမှာပြည်ရင်းပြည်ပအဖွဲ့အစည်းတွေအနေနဲ့တောက်လျှောက်အကူအညီတွေပေးခဲ့သလိုအချို့ဒေသတွေမှာဆိုရင်အခုချိန်ထိအကူအညီတွေပေးနေဆဲဖြစ်ပါတယ်။ဒါပေမဲ့လည်းဒီအကူအညီတွေဟာနာဂစ်မုံတိုင်းမဖြစ်ခင်ပုံမှန်အနေထားကိုပြန်ရောက်အောင်တော့မပန့်ပိုးနိုင်ဘူးလို့ဗိုလ်ကလေးမြို့နယ်ပြည်သူ့လွတ်တော်အမတ်ဦးမင်းတိုင်းကဆိုပါတယ်။
အဲကျွန်တော်တို့လင်ကန်တဲ့ကကတော့ NGO ရောနော်ကျွန်တော်တို့အရေးအဖွဲ့လူ့အဖွဲ့အစည်းတွေရောလာပြီးကူညီကြပါတယ်။အဲဒါပေမဲ့ကတော့ဟိုပါဗျာကျွန်တော်ထိရောက်တဲ့အကူအညီကိုတော့ကကနန္ဒကတော့မရောက်သေးဘူးရပေးနိုင်သေးဘူး။ဘောဇရောဒီဒေသမှာလူတွေခံစားနေရတဲ့ဒေသလူတွေရဲ့လိုအပ်ချက်အတိအကျကိုကတို့ကတော့ကျွန်တော်ဒေတာကောက်တိုင်ဖို့လိုသေးတယ်ဗျ
။တစ်ဖက်မှာလည်းနာဂစ်မုံတိုင်းအပြီးကာလမှာတော့ပြည်သူတွေအနေနဲ့တဘာဝဘီအန်ဒီအနေနဲ့ပတ်သက်ပြီးအသိပညာဗဟုသုတပိုတိုးလာသလိုမိုးလေဝသအခြေအနေတွေကိုလည်းအရင်ကထက်ပိုပြီးသတိထားစောင့်ကြည့်လာတယ်လို့မိုးလေဝသနဲ့ဇလဗီတာညွန်ကြားမှုဦးစီးဌာနဘက်ကပြောပါတယ်။ဒါပေမဲ့လည်းမြန်မာပြည်အနေနဲ့တဘာဝဘီတွေတကယ်ကြုံတွေ့ရတဲ့အခါထိခိုက်ဆုံးရှုံးမှုနည်းနိုင်သမျှနည်းတဲ့ zero loss of life အနေအထားထိဖြစ်ဖို့တော့မလွယ်သေးဘူးလို့မိုးစလဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးကဆိုပါတယ်
။ဒီကမ္ဘာပြင်းနဲ့ပတ်သက်ပြီးတော့မှဒီလိုမျိုးဆုံးရှုံးမှုတက်နိုင်နေမြန်အနေအောင်ဆိုရင်ဒါလူမှုအတွင်းမှာဒီလိုမျိုးကမ္ဘာပြင်းတွေနဲ့ပတ်သက်ပြီးတော့မှ awareness ကြီးရှိရပါမယ်။နောက်ဆုံးတော့တိုင်းပြည်ရဲ့ပုံစံတော်မူကလည်းဆိုင်ပါတယ်။ဒီအဓိကတော့ဒီတိုင်းပြည်သင်ရတာစံတာနဲ့ဟုတ်တယ်ဒီလိုလဲတာသဘာဝကြီးကြောင်းနိုင်ပြီအလင်းများပေါ်ချတဲ့အနေအထားလေးရှိတယ်ပေါ့နော်အဓိကတော့ဒီအားလုံးကဒါဒီတိုင်းပြည်ရဲ့ဒီပြည်သူတို့တက်မှုတွေနဲ့ဒါတိုင်းရဲ့ထိုးကြနေတဲ့အနေအထားလေးတွေရှိပါတယ်ဟုတ်ကဲ့
2008နာဂစ်မုန်တိုင်းဟာမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့သဘာဝဘီအန်ဒီရီတွေပျက်စီးဆုံးရှုံးမှုအများဆုံးဖြစ်စေခဲ့သလိုဒီမုန်တိုင်းကြောင့်အ ਨੇ ဆုံးလူပေါင်းသသိန်းကျော်သေဆုံးခဲ့တယ်လို့ခန့်မှန်းကြပါတယ်အခုလက်ရှိမြန်မာနိုင်ငံရဲ့2008အခြေခံဥပဒေဟာလည်းနာဂစ်ဆိုင်ကလုန်းမုန်တိုင်းတံခံထားရစေကာလမှာပဲလူမှုဆန္ဒခံယူပွဲလုပ်ပြီးအတည်ပြုခဲ့တာဖြစ်ပါလေရှင်
။မမင်းမြင့်ခိုင်သတင်းပေးပို့သွားတာပါ။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန်း TVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ TVB ရုပ်သံစလောင်းကနေနေ့စဉ်ည10:00နာရီနဲ့မနက်9:00နာရီအစီအစဉ်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံကနေကြည့်ရှုနိုင်ပါတယ်။ VOA American အသံရဲ့ရုပ်မြင်သံကြားနဲ့ Radio ထုတ်လွှင့်မှုတွေကို Internet ဆာမျက်နှာမှာလည်းကြည့်ရှုနိုင်ပါတယ်။လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ရဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်မေလ၂ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24 25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြရမှာပါ။ခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုရန်နိုင်ကတင်ပြထားပါတယ်ရှင်။
အမေရိကန်သမ္မတထရမ့်ဟာပြီးခဲ့ရက်ပိုင်းတွင်ကသူ့ကိုထောက်ခံတဲ့သူတွေနဲ့တွေ့ဆုံခဲ့တဲ့လူမှုစုဝေးမှုတွင်မှာတော့2016ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတုန်းကပြောခဲ့သလိုပဲပြောကြားသွားခဲ့ပါတယ်
။ We are not going to let other countries
တခြားနိုင်ငံတွေကကျွန်တော်တို့ကိုအမျက်ထုတ်အခွင့်အရေးယူနေတာမျိုးကိုကျွန်တော်တို့အနေနဲ့နောက်ထပ်ထပ်ပြီးခွင့်ပြုသွားမှာမဟုတ်ပါဘူး။ခုချိန်ကစပြီးအမေရိကန်ပြည်ထောင်စုကပထမဦးစားပေးပါ
။သမ္မတထရမ့်ရဲ့အဆိုအရတော့တရုတ်နိုင်ငံဘက်ကသူတို့ရဲ့ငွေတန်ဖိုးကိုချော့ချတာတွေရပ်တန့်လိုက်ပြီးဖြစ်ပါတယ်။ CBS ရုပ်သံရဲ့ Face the Nation အစီအစဉ်နဲ့တွေ့ဆုံမေးမြန်းခဲ့မှာတော့တရုတ်နိုင်ငံကသူတို့ရဲ့ငွေတန်ဖိုးလျှော့ချတာတွေလောက်တာကိုရက်တန်းတာဟာရွေးကောက်ပွဲကာလတုန်းကသူ့ဘက်ကပြင်းပြင်းထန်ထန်ပြောခဲ့တာကြောင့်ဖြစ်တယ်လို့ပြောပါရယ်။ဒါပြင်တရုတ်နိုင်ငံနဲ့အမေရိကန်ကြားမှာမြောက်ကိုရီးယားကိုထိန်းချုပ်ရမယ်ဘုံအကျိုးစီးပွားရှိတယ်လို့လည်းသမ္မတထရမ့်ကပြောပါရယ်
။ North Korea is maybe more important than trade. Trade is
North Korea အရေးကကုန်သွယ်ရေးတဲ့ပိုအရေးကြီးကောင်းကြီးနိုင်ပါတယ်။ကုန်သွယ်ရေးကလည်းအရန်ရေးကြီးပါတယ်။ဒါပေမဲ့လူသန်းပေါင်းများစွာကိုတည်စီနိုင်တဲ့ကြီးမားတဲ့စစ်ပွဲကြီးကတော့ထရမ့်ရဲ့ကုန်သွယ်ရေးကိစ္စပါ။ပြုံးနိုင်ငံအနေနဲ့မြောက်ကိုရီးယားအရေးကိစ္စကိုအခုခါမှာကူညီဖြည့်ဆင်းပေးနိုင်ခဲ့မယ်ဆိုရင်တရုတ်နိုင်ငံအတွက်လည်းကုန်သွယ်ရေးကိစ္စမှာအကျိုးရှိလာမှာဖြစ်ပါတယ
်။ဒေါ်နယ်ထရမ့်မှာရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတုန်းကအမေရိကန်ပြည်သူတွေကိုပေးခဲ့တဲ့ခရီးတွေကိုဖျက်တယ်ဆိုပြီးတော့ဒီမိုကရက်အထက်လွှတ်တော်အမတ် Brian Schiff ကအကြီးအကျယ်ဝေဖန်လိုက်ပါတယ်
။ During the campaign we heard the president
ရွေးကောက်ပွဲမဲဆွယ်စည်းရုံးတုန်းကတော့သမ္မတကအမေရိကန်နိုင်ငံထဲမှာပဲအလုပ်ကိန်းတွေရှိနေအောင်ဆက်ထိန်ပြီးတော့အမေရိကန်တွေကိုအလုပ်ခတ်မှုပြီးတော့ကုန်သွယ်မှုမညီမညွဖြစ်နေတာတွေအပေါ်တရုတ်နိုင်ငံလိုနိုင်ငံတွေအပေါ်တာဝန်ယူခိုင်းမယ်လို့ကြေညာပေးခဲ့တာကိုကျွန်တော်တို့ကြားခဲ့ရပါတယ်။ဒါပေမဲ့သမ္မတအနေနဲ့တော့ဒေါ်နယ်ထရမ့်ကအလုပ်ကိန်းနဲ့ပတ်သက်တဲ့သင်တန်းပေးတဲ့အစီအစဉ်တွေကိုလျှော့ချဖို့အဆိုပြုခဲ့ပြီးတရုတ်နိုင်ငံကိုငွေကြေးကစားပြီးထိန်းချုပ်ဖို့စ조사သူလို့မပြောတော့ပါဘူး။ဒါပြင်ကုမ္ပဏီတွေကိုလည်းသူတို့ရဲ့အလုပ်ကိန်းတွေကိုဖြည့်ရင်းမှာထက်တခြားမှာတွန်းငှားတာတွေမလုပ်အောင်တားဆီးဖို့ဘာမှမလုပ်ခဲ့ပါဘူး
။ဒါပြင်သမ္မတထရမ့်ဟာလူခွင့်ရေးကိုအကြီးအကျယ်ချိုးဖောက်သူလို့ဆွဆွဲခံနေရတဲ့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးကိုလည်းအင်ဂျီရောကိုလာရောက်ဖို့ဖိတ်ခေါ်ခဲ့ပါတယ်
။ He's been speaking a lot to all of
us. သမ္မတထရမ့်ဟာအရှိတောင်အာရှမှာရှိတဲ့ကျွန်တော်တို့ရဲ့မိတ်ဆွေနိုင်ငံအားလုံးနဲ့အတော်လေးစကားပြောပြပါတယ်။အခုပြောနေတာကတော့မြောက်ကိုရီးယားကိစ္စပါအခုချိန်မှာကျွန်တော်တို့အမေရိကန်ပြည်ထောင်စုနဲ့ဒေသတွင်နိုင်ငံတွေရင်ဆိုင်နေရတဲ့ပြဿနာတွေထဲမှာမြောက်ကိုရီးယားပြဿနာထက်ကြီးတာဘာမှမရှိပါဘူ
း CBS ရုပ်သံနဲ့အစီအစဉ်မှာတော့သမ္မတထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ဟာပါနက်တဲ့သူဆိုပြီးတော့ပြောဆိုခဲ့ပါတယ်တကယ်လို့မြောက်ကိုရီးယားအစိုးရအနေနဲ့သူရဲ့နျူကလ িয়ার ဒုံးကြီးအစီအစဉ်တွေကိုရပ်တန့်ဖို့ငြင်းဆန်မယ်ဆိုရင်ဘယ်လိုလုပ်သွားမယ်ဆိုတာကိုအတိအကျပြောဆိုဖို့ရည်စုံသွားတယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုရန်နိုင်ကတင်ပြသွားတာပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူမဆုမွန်နဲ့အတူကိုအောင်လင်းစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနားဆင်နိုင်ကြပါပါရှင
်တရရှိမြတ်မြတ်မြန်မာနိုင်ငံမှာကိုလိုနီလက်အောက်ကလွတ်မြောက်ဖို့ကြိုးပမ်းခဲ့တဲ့အချိန်အစလို့ဒီကနေ့ခေတ်အထိအမျိုးသားရေးခေါင်းစဉ်နဲ့လှုပ်ရှားမှုတွေအမျိုးမျိုးတွေ့ရပါတယ်အစိုးရတွေတိုက်ခန့်တွေတက်ကြွသူတွေအထိပယ်မျိုးမျိုးဖွင့်ပြီးပုံစံမျိုးနဲ့လှုပ်ရှားတဲ့အမျိုးသားရေးဝါဒတိုင်းပြည်နဲ့လူမျိုးတွေလက်တွေ့မှာအကျိုးပြဘလောက်ရှိနိုင်တယ်လဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်အခုကျွန်တော်ပင်တိုင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်တွေလေလိုင်းပေါ်ရောက်နေပြီဖြစ်ပါတယ်ဆိုတော့တကယ်တော့ဒီအမျိုးသားရေးဝါဒ National Listen ဆိုတာမြန်မာပြည်မှာလည်းမကောက်ပါဘူးကမ္ဘာမှာလည်းတွင်ကျဲတဲ့ဝါဒတစ်ခုပါမြန်မာနိုင်ငံမှာတော့ဒီလွတ်လပ်ရေးကြိုးပမ်းမှုကာလတစ်လျှောက်အမျိုးသားရေးလှုပ်ရှားမှုတွေကိုလည်း တော်တော်ထင်းရှားတွေ့ရပါတယ်အမျိုးသားယူဝါဒရဲ့တွန်းအားနဲ့အပြောင်းလဲလေတကယ်ဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာတော့ဒီအာဏာရှင်အစိုးရတွေကရောစစ်အစိုးရတွေကပါအမျိုးသားရေးဆိုပြီးတော့ကြွေးကြော်တာတွေရှိပါတယ်ဆိုတော့အမျိုးသားရေးဝါဒရဲ့အသွင်ပြင်အနှစ်သာရတွေပြောင်းလဲသွားတာမျိုးလားကျွန်တော်အရင်ဆုံးကတော့ကျွန်တော်ပင်နိုင်ဆွေးနွေးပေးမဲ့ပုံစံတွေကရန်ကုန်တိုင်းလွတ်တော်ကိုယ်စားကိုနေဖုံးလိုက်အမြင်ကိုကြားချင်ပါတယ
်ဟယ်လို
โอเคကိုနေဖုံးလိုက်ဆွေးနွေးပေးပါခင်ဗျဟုတ
်ကဲ့ဟုတ်ကဲ့ပါဟုတ်လေကျွန်တော်နားလဲတာပေါ့နော်ကျွန်တော်နားလဲဒီ nationalism ဆိုတော့ဒီ nation ဆိုတဲ့စကားလုံးကနေလာတယ်လို့ကျွန်တော်ကတော့ဒီလိုပဲကြီးစားတယ်အဲ့တော့ nation ဆိုတော့ကိုနိုင်ငံပေါ့နော်ကိုနိုင်ငံတနိုင်ငံလုံးနဲ့ပတ်သက်တဲ့အရေးကိစ္စတွေကိုဆောင်ရွက်တာပေါ့နော်အဲ့ဘာလို့လဲတစ်ချိန်တစ်ခါတော့လည်းကျွန်တော်တို့ဒါအခြားနိုင်ငံတွေကကိုနိုင်ငံကိုလာပြီးကျူးကျော်တဲ့အခါမှာကျွန်တော်တို့အဲ့ဒီဟာတွေကိုတုံ့နှံတဲ့လှုပ်ရှားမှုတွေကိုကျွန်တော်ဒါမျိုးသားရေးလှုပ်ရှားမှုဆိုပြီးကျွန်တော်ဒီလိုပဲပြောခဲ့တာပေါ့ဗျအဲ့တော့ဒါပေမဲ့လည်းအဲ့အခုဟာကအဲ့ nation လို့ခေါ်တဲ့ကိုနိုင်ငံအတွက်အလုပ်လုပ်တယ်ဆိုရယ်ပုံစံမျိုးကနေပြီးတော့တဖြည်းဖြည်းရွေ့ရွေ့ပြီးဘလို့ဖြစ်ကုန်လဲဆိုတော့ဒီအစုအဖွဲ့တစ်ခုပေါ့နော်လူမျိုးတစ်မျိုးပေါ့နော်သိရမလားနောက်ပြီးတော့အခုဆိုရင်ဘာဖြစ်လာလဲဆိုတော့ဒီဘာသာရေးတစ်ခုဆိုတဲ့ဟာမျိုးပေါ့အဲ့လိုမျိုးတွေဖြစ်ဖြစ်လာပြီးတော့အဲ့ဒီဟာတွေပေါ်မှာကျွန်တော်ကအဲ့ဒီဟာတွေပေါ်မှာဒီအမျိုးသားရေးဆိုပြီးတော့ခေါင်းစဉ်တက်လာတဲ့ပုံစံမျိုးတွေတွေ့ရတယ်ဗျအဲ့တော့ကျွန်တော်နားလည်တဲ့ nationalism တို့ nationalist ဆိုတဲ့သဘောတရားကတော့နိုင်ငံတစ်နိုင်ငံလုံးအတွက်အလုပ်လုပ်တဲ့သူပေါ့နော်ကိုယ်နိုင်ငံအတွက်အလုပ်လုပ်တဲ့သူမျိုးကမှဒါ nationalist လို့ခေါ်မယ်။နော် nationalism လို့ခေါ်မယ်လို့ကျွန်တော်ကအဲ့လိုပဲသုံးသပ်တယ်။အဲ့လိုမဟုတ်ဘဲနဲ့နိုင်ငံတစ်နိုင်ငံလုံးစာမစင်းစားပဲနဲ့နော်အစုအဖွဲ့လေးတစ်ခုနော်လူမျိုးတစ်ခုပဲအတွက်ပဲဖြစ်ဖြစ်ဒါမှမဟုတ်ဘာသာတစ်ခုလည်းအတွက်ပဲဖြစ်ဖြစ်ဒါမှမဟုတ်အစုအဖွဲ့တစ်ခုပဲဖြစ်ဖြစ်အဲ့ဒီအတွက်ပဲစင်းစားပြီးတော့လုပ်မယ်ဆိုရင်တော့အဲ့ဒီဟာကိုလောက်တာလောက်ပါဒါကိုယ့်ရဲ့ယုံကြည်ရာကိုလောက်ပိုင်ဝင်ရှိတယ်။ဒါပေမဲ့လည်းအဲ့ဒီဟာကိုကျွန်တော်ကတော့ဒီ nationalist ဆို nationalism လို့လို့ပြောရတယ်ဒီအမျိုးသားရေးကိုငါတို့လောက်ပါတယ်ဆိုတော့ကောင်းစင်လို့တော့မတက်စေခြင်းဘူးကြာเนาะကျွန်တော်ကတော့
ဟို
nationalist လို့ခေါ်တယ်ဒုသားရေးကိုတနိုင်ငံလုံးအတိုင်းတာလို့ပဲကျွန်တော်ကမြင်ပါတ
ယ်ဟုတ်ကဲ့ဆရာဟိုရှင်းနေဆရာဦးသိန်းတန်းဦးလည်းရှိပါတယ်ဆရာဦးသိန်းတန်းဦးရဲ့သဘောထားကိုခင်ဗျကျွန်တော်မြန်မာနိုင်ငံမှာဒီအမျိုးသားရေးဝါဒဆိုတာဟိုတမိုင်းတခြားမှာတွင်းရဲချင်းရှိခဲ့ပါတယ်ဒါပေမဲ့အခုလက်တွေ့ကာလမှာကျွန်တော်တို့ဒီအသွင်ပြင်လက္ခဏာတွေအနှစ်သာရပိုင်းတွေမှာပြောင်းလဲသွားပြီလို့ယူဆလားခင်ဗျယ
ူဆတယ်ဗျဟိုဒီအမျိုးသားရေးဝါဒဆိုတော့ကိုတင်ဖုလာပြောတာကျွန်တော်သဘောတူပါတယ်အမျိုးသားဆိုတဲ့အတုံးလုံးကကတည်းကဒီလိုလက္ခဏာဆောင်နေကျွန်တော်တို့မှာတူညီတဲ့ဒီပါတာစကားသမိုင်းကာလတစ်ခုမှာဒီသမိုင်းကာလစီးပွားရေးဘဝတဲ့ကဲကာလရှိကြရှိခဲ့တဲ့အမျိုးသမီးတို့လူအမျိုးသားတုံးတာပေါ့ဗျာအဲ့တော့ကျွန်တော်တို့ကိုလိုနီခေတ်ကဟိုဒီနယ်ကျဆန့်ကျင်ဖက်ဆန့်ဆန့်ကျင်အမျိုးသားလွတ်လပ်ရေးကာလမှာလွတ်လပ်ရေးပဲလှုပ်ရှားတဲ့တော့ဒီနယ်ကျစစ်ကိုဆန့်ကျင်တဲ့အမျိုးသားရေးလှုပ်ရှားမှုရှိခဲ့တယ်เนาะအမျိုးဘာသာသာသနာတို့เนาะဒါမျိုးတွေရှိခဲ့တယ်ဒါပေမဲ့ဒီလက်ဖြစ်နောက်ပိုင်းမှာတော့ကျွန်တော်တို့တွေ့လာတာအဲ့ဒီအမျိုးသားရေးဆိုတဲ့အသုံးစကားလုံးတင်လာရင်အဲ့ဒီစကားလုံးရဲ့နောက်ွယ်မှာဖောက်ပြန်တဲ့ရွေးချက်တွေပါလာတာကျွန်တော်တို့တွေ့ရဥပမာအနေနဲ့ဒုတိယကမ္ဘာစစ်မှာဒီဟစ်တလာနာဇီဟစ်တလာလည်းပြောတာပဲဗျာသူကတကယ်ကို Greater Aryan မဟာအာရိယဝါဒဆိုပြီးတော့နောက်သူတကယ်ကိုအာရိယလူမျိုးကြီးဝါဒကိုကျွေးကျော်လာတာပဲဖက်စစ်ဂျပန်ကလည်းတိုကျိုတိုက်ကျိုကတူအေကင်ဆိုပြီးတော့အေရှားကအေရှန်ကိုကျွေးကျော်လာတာဒါမျိုးတွေရှိတာပြီးတော့နောက်ပိုင်းမှာကြတော့ခုနလိုဒီဖြစ်ပေါ်လာတဲ့အခြေအနေတွေကတန်မှန်အားဖြင့်တမျိုးသားလုံးလက္ခဏာချက်မဆောင်တော့ဘဲနဲ့လူတန်းစားလူတစုအဲ့ဒီလူကသူတို့အကျိုးစီးပွားအတွေ့ဒါအထူးသဖြင့်အာဏာရှင်တွေကတုံဆွဲလုပ်ကင်လာတဲ့အနေအထားမျိုးတွေကျွန်တော်တို့တွေ့ရတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါအခုကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဟိုအီးမေးလ်တွေပေးပို့ထားပြီးဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေရဲ့စာတချို့လည်းကျွန်တော်ဒီနေရာမှာဖော်ပြပေးချင်ပါတယ်ဒီစာကတော့ကျွန်တော်တို့မောင်တသနာအမေရိကန်ပြည်အောင်စုကဖြစ်ပါတယ်သူကတော့ကျွန်တော်အားရဲ့ကိုလိုနီခေတ်ကိုမမီခဲ့ပေမဲ့တမိုင်းစာမျက်နှာတွေရကိုလိုနီခေတ်အမျိုးသားရေးလှုပ်ရှားမှုတွေနဲ့မျက်မှောက်ခေတ်အမျိုးသားရေးလှုပ်ရှားမှုတွေကနှိုင်းယှဉ်လို့မရနိုင်လောက်ကွာခြားလွန်းနေတယ်လို့ယူဆမိပါတယ်ကိုလိုနီခေတ်အမျိုးသားရေးလှုပ်ရှားမှုတွေကကိုလိုနီကျွန်းပွားကလွတ်မြောက်ရေးလောကလွတ်လပ်ရေးအတွက်ဖြစ်ပါတယ်ဒါကတမျိုးသားလုံးတူညီတဲ့ဘုံရည်မှန်းချက်ဖြစ်တဲ့အတွက်လောကလွတ်လပ်ရေးကိုရရှိခဲ့ပါတယ်ယခုမျက်မှောက်ခေတ်အမျိုးသားရေးလှုပ်ရှားမှုဟာ NLD စန့်ကျင်ရေးမွတ်စလင်မုန်တီးရေးနဲ့ဆီယနာရှင်ဖိတ်ခေါ်ရေးလှုပ်ရှားမှုဖြစ်နေတာကြောင့်လူတစုတစ်ဖွဲ့ရဲ့မြကန်းအမျိုးသားရေးလှုပ်ရှားမှုလိုပဲသတ်မှတ်မိပါတယ်ရလာနိုင်တဲ့အကျိုးဆက်တွေကတော့ပြည်သူတွေအချင်းချင်းအကြောက်တရားတွေကတဆင့်တန်တရားစိတ်တွေမုန်းတီးမှုတွေပြစ်ခတ်တွေတိုးဝှလာနိုင်ပြီးတန်တရားနဲ့စောင့်ကြည့်နေတဲ့နိုင်ငံတကာရဲ့ထောက်ခံမှုတွေနဲ့ယုံကြည်မှုတွေရော့ချသွားနိုင်တယ်လို့ယူဆမိပါတယ်ဆိုပြီးသူကရေးပါတယ်နောက်တစ်စောင်လည်းရှိပါတယ်နားလောင်ကျေးဇူးပြုပြီးဖတ်ပြပေးပါခင်ဗျ
ဟုတ်ကဲ့ပါရှင်သူကတော့မအေးအေးမိုးပါရန်ကုန်မြို့ပါ
ကျမအမြင်အရအမျိုးသားရေးဆိုတာလူတဦးချင်းစီရဲ့အတွင်းစိတ်မှာငယ်စဉ်ကတည်းကလူချင်းဖို့ကိုကျင့်တရားကိုကျင့်ဆန္ဒစိတ်စတာတွေနဲ့ဖြစ်ပြချင်းတိဆောက်ကြတာပါဘေးကနေလူတစုအဖွဲ့အစည်းတစ်ခုကနေဒါအမျိုးသားရေးဟဲလို့နာမည်တက်ပြီးတက်မှတ်ပေးပြီးတော့ထိမ့်ချုပ်ရင်အမျိုးသားရေးဆိုတဲ့ကြီးမြတ်သောဝေါ်ဟာရရဲ့ဂုံတိတ်ခါကိုမဲမိန်စေမှာဖြစ်ပါတယ်တဲ့တစ်ဖက်မှာလည်းနာမည်ကောင်းပေမဲ့ရည်ရွယ်ချက်ကောင်းပေမဲ့အစွန်းရောက်သွားရင်နိုင်ငံပြည်တွင်းသာမကပြည်ပကကဘာအငင်းချမ်းရေးကိုပါချိန်ချောက်လာတာတတိပြုစေချင်ပါတယ်အခုလိုကပ္ပရွာခင်မှာရေကြီးရမျက်နှာရွှေပြောင်းနေထိုင်အသက်မွေးကြတဲ့ခင်မှာကုပ်ပြည်တွင်မှာအမျိုးသားရေးရဲလို့လိုအပ်တဲ့ရှေ့တန်းတင်လို့ရင်နိုင်ငံရချာရောက်နေကြတဲ့အသက်မွေးဝမ်းကြောင်းနေကြတဲ့သူတွေအတွက်ပါထည့်စင်စားကြည့်ရင်ထင်တယ်လို့မကောင်းလာဘူးဆိုတာတွေ့ရပါလိမ့်မယ်တဲ့အမျိုးသားရေးဆိုတာကိုဘာသာရေးပါရောရှက်ထည့်သွင်းလိုက်ရင်တော့ပိုးပြီးတော့မကောင်းတော့ပါဘူးလို့យေတာထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဟိုဆက်ဆိုကိုနေပုံးလက်လဲထောက်ပြသွားပါတယ်အခုကဟိုအမျိုးသားရေးဝါဒဆိုတဲ့ကိစ္စကိုတချို့ပိုင်းတွေမှာကိုလှုပ်ချင်တာလှုပ်ပြီးတော့မှအမျိုးသားရေးဝါဒကိုတစိုက်ကတ်တယ်လို့ပေါ့လေဟိုဆိုလိုတာကတော့အမျိုးသားရေးဝါဒကြောင့်ဟိုဖြစ်တာမဟုတ်ဘဲနဲ့ကိုလှုပ်ချင်တာလှုပ်ပြီးတော့မှအမျိုးသားရေးဝါဒတစိုက်ကတ်တယ်လို့ဖြစ်နေတယ်လို့ဆိုရမှာပါဆိုတော့ဒီနိုင်ငံရေးလောကမှာပဲဖြစ်လူမျိုးရေးလောကအပိုင်းလှုပ်ရှားမှုတွေမှာဖြစ်ဖြစ်အမျိုးသားရေးခေါင်းစဉ်ကကျွန်တော်မြန်မာနိုင်ငံမှာတော့ရေပန်းစားထင်ပါတယ်ဆိုပါစို့ဒီဟိုနိုင်ငံရေးလောကမှာဆိုလို့ရှိရင်ငါတို့ကအမျိုးသားနိုင်ငံရေးလှုပ်တာပါတီနိုင်ငံရေးလှုပ်တာမဟုတ်ဘူးဆိုတော့ပြောတဲ့ဆိုတာမျိုးတွေလည်းကြားဥပါတယ်ဆိုတော့အမျိုးသားရေးလို့ပြောမှဟိုမြင့်မြတ်တယ်လို့ထင်တာလားဒါမှမဟုတ်ရင်လေဟိုလူတွေတဲချိချိုက်လိုက်နေကြတာမျိုးလားကိုနေဖုံးလာသဘောလားပြောပါဦးခင်ဗျအ
အဓိက definition ပဲလေးသလား definition တွေကလွဲတဲ့အခါမှာနောက်ပိုင်းနားလည်မှုတွေဟိုကောက်ကြည့်မှုတွေပါလွဲကုန်တာပေါ့နော်ခုနကကျွန်တော်ရှေ့မှာပြောခဲ့လို့ပဲဒီ nation ဆိုတဲ့သကကလုံးနဲ့ဒါ definition define လုပ်လိုက်မှာပေါ့နော် nation ဆိုတဲ့သကကလုံးကနေလာတယ်နိုင်ငံလုံးအတိုင်းဒါစဉ်းစားတယ်လို့ကျွန်တော်တို့ကအဓိပ္ပာယ်ဖွင့်ဆိုလိုက်မယ်ဆိုရင်ခုနကပါတီနိုင်ငံရေးတွေလူသားနိုင်ငံရေးတွေဖြစ်လာကြအကြောင်းမရှိဘူး။ဘာလို့ဆိုတော့ပါတီခုမှဝင်ပြီးတော့ကိုယ်နိုင်ငံရဲ့အရေးကိစ္စကိုလုပ်တယ်ဆိုတာဟာလည်းပဲဒါဟာခုနကကိုယ်တိုင်းပြည်ဆိုတော့လုပ်တာပဲ။နော်အဲ့လိုမဟုတ်ပဲဟုတ်တယ်ပါတီမဝင်ခြင်းရတယ်ပါတီမဝင်မဲနဲ့ဒီအခြားဟိုလူမှုအခြေပြုဖွဲ့စည်းရေးအဖြစ်အခြားတယောက်တကူတော်ပဲဖြစ်ဖြစ်စိုက်တယ်လို့အဲ့လိုမျိုးနိုင်ငံအတွက်လုပ်ရင်လည်းဒါဟာကိုယ်နိုင်ငံအတွက်လုပ်တာပဲ။အဲ့တော့ခုနကကျွန်တော်မြင်တော့စစချင်းဖွင့်တဲ့ definition ကစလွဲတာပေါ့နော်။အဲ့တော့ကျွန်တော်တို့ definition ကိုက nation ဆိုတဲ့လောကအနေနဲ့ကျွန်တော်တို့ကစောက်ယူပြီးတော့ကျွန်တော်တို့ဖွင့်တင်တယ်ဗျာနော်အဲ့တော့ပါတီထဲမှာပဲလှုပ်လို့အပြင်မှာပဲလှုပ်လို့ဘလို့ပဲလှုပ်လို့ကျွန်တော်တို့ကနိုင်ငံအတွက်လှုပ်တာဆိုရင်ဒါကိုဒါအမျိုးသားရေးလို့ကျွန်တော်တို့ကအဲ့လိုပဲခေါင်းစဉ်တက်ချင်တယ်အဲ့ဒီနေရာမှာကျွန်တော်နောက်ဆက်တစ်ခုပြောချင်တာကဒီ nation ဆိုတဲ့သကလုံးပေါ့ nation ဆိုတဲ့သကလုံးကိုလည်းပဲကျွန်တော်ကဟိုတိကျမြင်စေချင်တယ် nation လို့ရင်ကျွန်တော်တို့မြန်မာနိုင်ငံကြီးကိုကျွန်တော်မြင်ပြလိုက်ပေါ့ဗျာအဲ့ဒီမှာအကုန်ပါတယ်ဗျာကျွန်တော်လူရရှိမယ်ဘာသာပေါင်းစုံလူမျိုးပေါင်းစုံဘာသာစကားပေါင်းစုံယူဆပေါင်းစုံပြီးရင်လူတွေမကဘူးဗျဆလိတ်ဆန်နေရှိမယ်ဂျီမီတော်တော်တဘာဝတွေရှိမယ်မြချောင်းအင်းအိုင်တွေရှိမယ်နောက်ပြီးတော့စီမင်းဥပဒေတွေရှိမယ်အဲ့ဒီဟာတွေအကုန်လုံးပူးပေါင်းစည်းထားတဲ့အရာကြီးကိုမှကျွန်တော်တို့က nation လို့ခေါ်တာအဲ့တော့ကြောင့်မလို့ကျွန်တော်တို့က nation လို့ခေါ်တဲ့တနိုင်ငံလုံးအတွက်လှုပ်လှုပ်တယ်ဆိုရင်လူတွေအတွက်ကောသလိတ်ဆန်တွေအတွက်ကောတဘာဝပတ်ဝန်းကျင်တွေအတွက်ကောတနိုင်ငံလုံးအတိုင်းအတာနဲ့စဉ်းစားပြီးအလုပ်လုပ်တဲ့သူတွေကိုသာကျွန်တော်က nationalist မျိုးသားရေးဝါဒမျိုးသားရေးဝါဒီလို့ကျွန်တော်ကသုံးချင်တယ်အခုဟာကလေတကယ်တော့ racist တွေကြာတော့ racist လူမျိုးလူမျိုးရေးအဆုံးရောက်တဲ့သူတွေကသူတို့ကသူတို့ဒါ nationalist ဆိုပြီးတော့ကောင်းတဲ့တက်နေတာကျွန်တော်တို့ဘယ်လိုမှလက်မခံနိုင်ဘူ
းဟုတ်ကဲ့ပါအမျိုးသားရေးဝါဒဒီ nationalism တို့ဒီဟိုအမျိုးသားအကျိုးစီးပွား national interest တို့ဆိုတာလေဆောဆောကိုနေဖုံးလိုက်ပြောလို့ပါပဲနိုင်ငံတကာမှာနားလည်တာထားပါတော့ national interest ဆိုလို့ရှိရင်ဒါကနိုင်ငံတော်အကျိုးစီးပွားလို့သုံးဟိုရင်းညွှန်းပြီးသုံးနေတာဆိုတော့ဒါတကယ်ကြတော့ဒီ national ဆိုတဲ့စကားလုံးကဟိုဒါနိုင်ငံတကာအင်္ဂလိပ်စကားကနေလာတဲ့ဟာကိုပြန်ယူမယ်ဆိုလို့ရှိရင်ကျွန်တော်တို့ကတကယ်တော့နိုင်ငံတော်ဆိုတဲ့ဟိုအတုံးတော့ပူတော်စီလျော်မယ်လို့ထင်ပါတယ်ကျွန်တော်တို့ကအမျိုးသားရေးဆိုပြီးကျွန်တော်တို့က
အမျိုးသားလူတွေသွားလုပ်လိုက်တဲ့အခါမှာရှုပ်ကုန်တာ
ဟုတ်ပါတယ်အဲ့တော့အခုကျွန်တော်ဆရာဦးသိန်းတန်းကိုလည်းဦးသိန်းတန်းဦးကိုလည်းပြောချင်ပါတယ်အခုဆောဆောကပြောသလိုပေါ့လေဟိုအမျိုးသားနိုင်ငံရေးလုပ်တဲ့ပါတီနိုင်ငံရေးလုပ်တဲ့ဆိုပြီးတော့အဲ့လိုမျိုးဝိဝါဒကွဲစရာကြီးဖြစ်လာရလာအောင်ကျွန်တော်တို့အဓိပ္ပာယ်ကောက်တီလွဲလာတာဘလို့အကြောင်းရင်းတွေရနေပြီကျွန်တော်တို့ဒီလိုမျိုးဟိုအဓိပ္ပာယ်ဖွင့်ဆိုချက်တွေလွဲလာလဲဆရာ
အဲကောင်းလိုက်တယ်မိကုန်းဆရာဟိုအဓိပ္ပာယ်ကောက်ချက်တွေလွဲရမှာမဟုတ်ဘူးဗျာအဓိပ္ပာယ်လွဲဟိုလွဲအောင်လုပ်ပြလိုက်တာလေတကယ်ကဒီအမျိုးသားနိုင်ငံကြီးတို့ပါတီနိုင်ငံကြီးဆိုတာ1988ရှစ်လေးလုံးရေတော်ကြီးပေါ်ပေါက်လာတဲ့ခါပါတပါတီအာဏာရှင်စနစ်ကိုသူတို့ပြောနေတဲ့အမျိုးသားပေါ့တမျိုးသားတုန်းကအုံကြွပုံကံတော်လန်းလာတဲ့ခါမှာမလွဲမဆောင်တာပဲနဲ့ဒီအရေးတို့တဲ့တိုင်းကိုနှိမ်နှင်းပြီးတော့ပါတီလူဒီမိုကရေစီပေးပါမယ်။နိုင်ငံပါတီဖြူဆောင်ွင့်ပေးပါမယ်လို့ပြောတဲ့ကတပါတီအာဏာရှင်စနစ်နဲ့ပြည်သူလူထုကိုဒါမှမဟုတ်အုပ်ချုပ်ခဲ့တဲ့ဆက်အာဏာရှင်တွေကနော်ပါတီစီပေါ်လာတဲ့အပေါ်မှာအဲ့ဒီပါတီတွေကိုအပီဖြတ်ချင်တဲ့အတွက်အဲ့ဒီပါရှင်းလေးလုံးလူထုတိုက်ပွဲကြီးဒီမှာပေါ်ပေါက်လာတဲ့အမျိုးသားနိုင်ငံရေးဆိုတဲ့စကားလုံးတိတ်တွင်းကျဲလာတဲ့အပေါ်မှာအဲ့ဒါကိုကောက်ကန်လိုက်ပြီးတဲ့အခါကျတော့သူတို့ကနေပြီးတော့ဒါအမျိုးသားနိုင်ငံရေးနဲ့ပါတီနိုင်ငံရေးဆိုတမင်သွေးခွဲပြီးတော့အရင်ကသူတို့ကတပါတီလေးနဲ့ပါတီနိုင်ငံရေးလုပ်ခဲ့တဲ့လူတွေနော်အဲ့ဒီလူတွေကသ တို့သားအညိုသားနိုင်ငံရေးလုပ်နေတာပါပါတီနိုင်ငံရေးပါတီဆိုတာကိုယ်ပါတီအာဏာရရေးလုပ်နေတာပါဆိုပြီးတော့စတင်ပြီးတော့အသေးအဖြတ်ပုံဖြတ်ပြီးတော့နိုင်ငံရေးသမားတွေကိုရှုတ်ချပြီးတော့လုပ်ဖို့ကြိုးစားတယ်တို့ဆရာနာရှင်နေတာနဲ့တိုင်းပြည်တွေလို့တကယ်တော့တို့ကတပါတီအာဏာရှင်သမားတွေပဲဗျာတိုင်းပြည်ကိုအာဏာကိုဗရရားသိမ်းခဲ့တဲ့လူတွေဗရရားဥပဒေစိုးမိုးမှုနဲ့ဒီမိုကရေစီဖျက်ဆီးခဲ့တဲ့လူတွေတို့ရတယ်တို့ကအဲ့ဒီဟာကြီးကိုတော့ဆက်ဆက်ချက်ပြီးတဲ့အခါမှာကျွန်တော်အမြင်ကတော့ကျွန်တော်မှီခဲ့တာတော့ရှင်းရှင်းချက်ကစပြီးတော့အမျိုးသားနိုင်ငံရေးဆိုတာတော့လူလူကတိုက်ပွဲတွေမှာတုံးခဲ့တာကိုသူတို့ကကောက်ကန်လိုက်ပြီးတော့ကြံတဲ့လူတွေကိုပုံဖြတ်ပြီးရုပ်ရည်ဆင်းတဲ့ပြောင်းလောက်တယ်အဲ့ဒီကနေစပေါ်ပေါက်တာလေကျွန်တော်စတယ်
ဟုတ်ကဲ့ဆရာတင်တယ်ကျေးဇူးပါကျွန်တော်ဒီမှာကျွန်တော်တို့အီးမေးလ်နဲ့ပို့ထားတဲ့သောတာရှင်တယောက်ရှိပါတယ်သူစာတော့နည်းနည်းတော့ဟိုနည်းနည်းတော့ကျမ်းပါတယ်သူကတော့ရေးထားတာတော့ပြည်အောင်စုမြန်မာနိုင်ငံမှာအမျိုးသားရေးစိတ်သက်ပြင်းပြင်းထန်ထန်ရှိဖို့လိုအပ်ပါတယ်အမျိုးသားရေးစိတ်သက်သာမပြင်းပြခင်အခုချိန်အင်္ဂလိပ်ကိုလိုနီဖြစ်တာဖြစ်တရုတ်ထဲပါသွားတဲ့ဒေသကပါထိုင်းနဲ့ရောက်တဲ့အပိုင်းကရောက်ကလားသိန်းနဲ့နေမီကလားကသိန်းမြန်မာနိုင်ငံမျိုးပုံမရှိတော့ပါဘူးတဲ့ဂျပန်ကဒဇယ်တစ်ပိုင်းဆက်အုပ်ချုပ်နေမလားတော့မပြောရပါဘူးတဲ့အမျိုးသားရေးကလိုပါတယ်VOE ကပုံကူရောအမျိုးသားစိတ်ထဲနဲ့လာကနဲ့မလဲကြပါနဲ့တဲ့ခေါင်းစဉ်ယူနေတဲ့လူကဗုဒ္ဓဘာသာဟုတ်ပါရဲ့လားကျုပ်စိတ်ထဲတော့ကလားစီစဉ်နေသလားစိုးရိမ်မိပါတယ်တဲ့အမျိုးမချစ်တော့ရင်မြမပြည်မြေပုံပြောက်မယ်နားလည်နိုင်ပါစေတဲ့ဥမာကရန်ကုန်ဆိုပြီးရေးပါတယ်ကျွန်တော်ဟိုစားတော့နည်းနည်းကျန်းတယ်မပေါ်ပြရင်လည်းဟိုတစ်ဖက်သက်ဖြစ်တယ်လို့ထင်ပါစလို့ကျွန်တော်ဟိုဖော်ပြပေးတာပါဆိုတော့ကျွန်တော်တို့အခုဒီဆွေးနွေးပွဲမှာနောက်ထပ်ပါဝင်ဖို့ကျွန်တော်ဆက်သွယ်ထားတဲ့လူတွေလည်းရှိနေပါသေးတယ်ဦးထွန်းဝင်းကြီးမှာသူကတော့ဒီဆရာကြီးသခင်ကိုတော်မိုင်းငင်းချိုင်းကိုရက်ကဟိုပုံကူပါဆိုတော့ဦးထွန်းဝင်းကြီးရဲ့သဘောထားကိုလည်းဆွေးနွေးပါအောင်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအမျိုးသားနိုင်ငံရေးမှာဒီကခင်မှာတော့ဟိုသူကအနာပိုင်းတွေကပါပါတရားကိုအချောင်းပြူပြီးတော့ပေါ့နော်အချောင်းနဲ့လာတာပြီဆိုလည်းတွေ့ရတယ်ဟိုတကယ်တော့ဟိုကျွန်တော်အနေနဲ့ကတော့အမျိုးသားနိုင်ငံကြီးရဲ့ပါတီနိုင်ငံကြီးရဲ့ဆိုပြီးတော့ကျွန်တော်မမြင်ပါဘူးနိုင်ငံကြီးပါပဲတကယ်တော့ခုနကဦးသိန်းမင်းပြောခဲ့သလိုကျွန်တော်ချစ်ချစ်မှလည်းတကယ်တော့ဟိုစစ်တပ်ကအာဏာကိုင်လာတာပဲဗျာသူတို့ကဒီနိုင်ငံရေးဝန်ဝိုင်းထဲမှာမိမအနာကိုဆက်ကင်ရရမှာဆိုပြီးတော့သူတို့လုပ်တဲ့နိုင်ငံရေးကိုအမျိုးသားနိုင်ငံရေးလို့ခေါင်းနဲ့တက်လိုက်တာပါပဲ။ချောင်းသူတွေလုပ်တဲ့နိုင်ငံရေးကိုကြတော့သူကပါတီနိုင်ငံရေးဖြစ်တယ်။ဆိုပြီးတော့အမျိုးသားနိုင်ငံရေးလောက်မကြီးကျယ်သလိုမမြင့်မြတ်သလိုပြောရတော့ပေါ့လေ။တကယ်တော့သူကပါတီနိုင်ငံရေးဆက်လုပ်လို့မရဘူး။ဒါပေမဲ့အနာကိုချုပ်ကင်ခြင်းနဲ့အဲ့ဒီအတွက်သူကအဲ့လိုတကလုံးထွင်ပြီးတော့အဲသူကအနာဝန်ဝိုင်းထဲမှာနေတာပေါ့နော်။အခုချိန်ကြီးလဲအဲ့ဒီလိုပါပဲ။ဒီကမြန်မာနိုင်ငံကြီးကိုဖော်ရနေတာဖြစ်တယ်ပါတီနိုင်ငံကြီးဆိုတာယူရောပ်ဝယ်တန်းတစ်ဆောက်လောက်ပဲဟိုတည်ကြတယ်ပေါ့နောက်တန်းမှာအနာမရဘူးဆိုလို့ချင်းအဲသူတို့ကဟိုခုနိုင်ငံကြီးကအဲပြီးသွားပြီပေါ့နော
်အ
ဲ့တော့ဒီမြန်မာနိုင်ငံကြီးလုတ်တဲ့သူကသာဟိုထောင်ရနိုင်ငံကြီးလုတ်နေတရားကိုသူပြောနေကြတယ်ပေါ့အဲ့ဒါလည်းဒီဘာသာတရားပေါ့နော်အဲ့ဒီဘာသာတရားကိုအကြောင်းပြုပြီးတော့တခြားလို့အာရဝင်းနေပေါ်ကအဲကျွန်တော်တို့ခေါင်းတဲ့ကိစ္စတွေရှိတယ်ပေါ့နော်အဲဘာသာပြားအလုံးစုံအရတော့လူသားတွေကိုရည်ရည်ရွယ်ရွယ်လူ့ပြည်ကြီးခုလိုငင်းငင်းမှုရည်ရည်ရွယ်ရွယ်ပါလာတော့နိုင်တယ်ပေါ့ဗျာဟိုဒါပေမဲ့လို့ဒီဘာသာပြားဆိုတာလည်းဒီလူ့ပြည်ကြီးရဲ့တာဝန်ရည်ရည်ကိုဖြည့်ရှင်းပေးရတဲ့နိုင်ငံရေးစီးပွားရေးစနစ်တွေရဲ့ကျွန်တော်တို့ကတရားချက်တွေလို့ပဲကျွန်တော်တို့ကကျွန်တော်အနေနဲ့မြင်တာပေါ့နော
်ဟုတ်ကဲ့
အဲဘာသာရေးအကြောင်းကိုပြောတဲ့အခါမှာဒီတမိုင်းလောက်ခံလို့နိုင်ငံရေးစနစ်တွေနဲ့ခွဲခြားပြီးဟိုကျွန်တော်တို့ကတုံးတက်လို့မရဘူးဆိုတာတော့ကျွန်တော်မြင်ရတာပေါ့အဲဒီအမျိုးသားနိုင်ငံရေးဆိုပြီးတော့အခုအဲဒီဘာသာရေးကိုရှေ့ဟန်းပြနေတာမျိုးတွေဆက်ဆက်နေတယ်လေ
အ
ဲအဲ့လိုမျိုးတွေကတကယ်တော့တိကျဖြစ်နေတာပေါ့နော်ဘာသာရေးကတသက်ဒီကန်းကြတော့ဒီနိုင်ငံရေးပုံမှန်လာသွားလို့တာမျိုးတွေဖြစ်နေတယ်ကျွန်တော်ကတော့အဲ့ဒီလို
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကို Facebook ပေါ်ကနေပြီးကျွန်တော်တို့ဟိုရေးပို့ထားတဲ့မှတ်ချက်တချို့ကိုလည်းဖော်ပြခြင်းပါတယ်နန်းလောင်ဖော်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ရှင်ပထမတဦးကတော့ဇဝနရှန်နဲ့အမျိုးသားရေးဆိုတာကလိုအပ်ပါတယ်လိုအပ်တဲ့နေရာမှာအခုမြန်မာပြည်မှာဖွင့်ဆိုနေတဲ့အမျိုးသားရေးမျိုးမဟုတ်ပါဘူးတမျိုးသားလုံးရဲ့ကျန်းမာရေးပညာရေးစီးပွားရေးလူမှုရေးယဉ်ကျေးမှုစတဲ့အရေးအရာတွေနဲ့တရားဥပဒေနီးကျကျဘယ်သူမှမထိခိုက်တဲ့တိုးတက်မှုတွေနဲ့တိုးတက်လာအောင်ကြိုးစားအားထုတ်ဖို့တမျိုးသားလုံးအားထုတ်ရမယ့်အမျိုးသားရေးမျိုးလိုအပ်ပါတယ်အမျိုးသားရေးကိုတလွဲအတိတ်ပဲလိုရာဆွဲဖွင့်ထားတဲ့ငါအမျိုးမအမျိုးလို့အမျိုးမတူသူဘာသာမတူသူတွေကိုရန်လုတ်တဲ့ကျင်းမြောင်းနဲ့ဘောင်ကျင်းချင်းအမျိုးသားရေး
လင်းယူတမ်းပွဲကိစ္စလောက်ကသာအမျိုးသားရေးလို့သတ်မှတ်ပြီးအမြင်မတူသူတိုင်းကိုရန်လုတဲ့အမျိုးသားရေးကတော့အနည်းမျိုးစုံကိုစိုက်ပျိုးနေတဲ့အမျိုးသားရေးမလို့ကမ္ဘာသမိုင်းသင်ခန်းစာရဲ့အရာထိုအတ္တအရင်ခံအမျိုးသားရေးကိုတိုင်းပြည်တိုးတက်ချင်သူတိုင်းကပြပြတတဆန့်ကျင်မှမှစစ်မှန်တဲ့အမျိုးသားရေးနဲ့တိုင်းပြည်တိုးတက်နိုင်မယ်လို့မြင်ပါတယ်ဆိုပြီးရေးပါတယ်ရှင်။နောက်တစ်ယောက်ကတော့အောင်ကျော်ဆိုတဲ့တယောက်ပါ။ကမ္ဘာသမိုင်းပြန်လည်ပြောရရင်ဒုတိယကမ္ဘာစစ်တရားခံဖြစ်သွားကြတော့ဂျာမနီဂျပန်တို့ရဲ့ဒုလူမျိုးကအမျက်မျက်ဆုံးဆိုတော့မိမိနိုင်ငံသားတွေကိုတွေးထိုးလှုံ့ဆော်ကြစစ်မြေပြင်ပို့ပြီးတော့တိုက်ကြတေးကြပျက်စီးကြတာအမှန်တရားပါတဲ့အခုအချိန်ကလည်းဒီမိုကစ်ပျက်စီးအောင်အောက်လန်နီတုံးလာတာမြင်နေရပြီတဲ့သတိနဲ့နေကြပါဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်လည်းရှိနေပါတယ်ကျွန်တော်တို့တူကတော့ရန်ကုန်မြို့ကစလိုင်းပွေကုန်းမှာစလိုင်းပွေကုန်းသဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကတော့ nation ဆိုရဲဆိုအချက်မှတ်ချင်ပါဘူး national ဆိုရဲဆိုအချက်မှတ်ချင်တယ်ဥပမာချင်းမျိုးသားပြောအနေနဲ့နိုင်ငံကြီးဆိုတာ national ပဲချက်ခံရမှာဖြစ်တယ်အဲ့တော့ကျွန်တော်တို့ဟိုအမျိုးလူမျိုးကိုတော့ကျွန်တော်တို့ကကာကွယ်ရမှာဖြစ်တယ်အဲ့တော့အမျိုးသားကြီးကတော့ကာကွယ်ကတော့လူကိုလိုရမယ်တော့သူမြောက်ကတိုက်ခိုက်တော့တော့မေကောင်းမလဲအဲ့တော့နိုင်ငံကြီးဆိုတာအမျိုးသားကြီးကိုပဲချက်ခံတယ်ဆိုတာပထမဦးဆုံးကြိုးတင်တယ်အဲ့တော့21ရာစုမှာအခုကဘာကြီးကတော့ကြီးလာတာမဟုတ်ဘူးလူကြီးကတိုးတက်လာတယ်နောက်ပြီးတော့မှမြန်မာနိုင်ငံလူမျိုးကအလုံးစုပေါင်းပြုနေထိုင်တဲ့နေရာမဟုတ်ပဲနဲ့အရင်ကတည်းကသူတို့လူမျိုးသူတို့တမ္မထက်135မျိုးအခြေခံခဲ့တဲ့အတွက်နောက်မှသူတို့နိုင်ငံသားမဖြစ်သေးတဲ့သူတခြားလူမျိုးတွေနောက်ထပ်ဟိုအင်အားတွေတိုးလာတဲ့ခါကျတော့တချို့အနေနဲ့တော့စိုးရိမ်စရာလည်းကောင်းပါတယ်အဲ့တော့ကျွန်တော်ပြန်ပြုရှင်တဲ့ဥစ္စာကတော့ဟိုနိုင်ငံကြီးဆိုတဲ့ဥစ္စာကတော့ဒီလူမျိုးအခြေခံမှာဖြစ်တယ်မိသားစုထက်တခြားမိသားစုကိုတော့ဒီပူချင်နိုင်မလဲအလုံးကတန်းတူဖြစ်တယ်ဆိုတော့မဖြစ်နိုင်ပါဘူးအဲ့တော့အဲ့ဒါလူသားလည်းလူတတယောက်အနေနဲ့လည်းမဖြစ်နိုင်ပါဘူးအဲ့တော့ကျွန်တော်တို့အမျိုးသားကြီးကိုတော့ကျွန်တော်တို့ကလိုရမှာဖြစ်တဲ့သူမျိုးကမတိုက်ခိုက်ခဲ့တဲ့ကိုလူမျိုး135မျိုးကိုတော့အကာအကွယ်ပေးဖို့လိုနေတယ်နှုတ်မဟုတ်ဘဲနဲ့ဒီကိုဒီမိုကရေစီတိုင်းပြည်ဆိုပြီးတော့မှအားလုံးဖွင့်လိုက်နေစီရင်တော့အခုစီးပွားရေးအပြိုင်ကနောက်လူကြီးတိုးတဲ့အချိန်မှာဆိုရင်တော့အင်မတန်မှနောက်မှအလားအလာကောင်းနိုင်မှာမဟုတ်ဘူးလို့ကျွန်တော်မြင်နေဆရာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုတော့ကျွန်တော်ဒီတကယ်တော့ national listen ဆိုတာဒီအမျိုးသားရေးဝါဒဆိုတာကိုတိုင်းပြည်ကိုလူမျိုးနိုင်ငံနေတာကိုမခံနိုင်စိမ့်နဲ့တိုးတက်စေရင်နဲ့စေနာနဲ့ဟိုလောက်ကြတဲ့ကိစ္စမျိုးဆိုတော့ဒီအပိုင်းမှာတချို့မြန်မာနိုင်ငံသားတွေထဲမှာရောရေရွသသားနဲ့ဒီအမျိုးသားရေးဝါဒကိုရေယုံကြည်ကြည်နဲ့ဟိုလောက်နေကင်နေကြတဲ့ဟိုလူတွေရှိကောင်းရှိနိုင်မယ်လို့ယူဆပါတယ်ရှိလိမ့်မယ်ဆိုတာလည်းကျွန်တော်ထင်ပါတယ်တန်ရဖြစ်စရာမရှိပါဘူးဒါပေမဲ့လည်းဒီအမျိုးသားရေးဝါဒစွဲရပြင်းထန်လွန်းတဲ့အခါမှာဟိုနိုင်ငံရေးရပြဿနာတွေမပေါ်နိုင်ဘူးလားကိုနေဖုံးလိုက
်ခါတဲ့ခက်ကြီးကိုဖြတ်တန်းလာတဲ့အခါမှာကတော့အတွေးခေါ်တွေယူဆတယ်ပေါ့နော်အဒါတွေကကျွန်တော်တို့ကပြိမိနေရမျိုးတွေအများကြီးရှိတယ်ရှိတဲ့အခါမှာကျွန်တော်တို့ကဘာဖြစ်လဲဆိုတော့ကဘာကြီးကဘယ်ကိုယွင့်နေပြီလဲကဘာကြီးကဘယ်ကိုပြောင်းလဲနေပြီလဲဒီလိုအမြင်တွေပေါ်မှာကျွန်တော်တို့ကအားနေတဲ့အခါမှာကတော့အချို့စိုးရိမ်မှုတွေရှိတယ်ကနော်စိုးရိမ်မှုတွေရှိတဲ့အခါမှာကာဝယ်ဖို့ကြိုးစားတယ်အော်ကြောက်ပွဲမှာစိုးရင်လည်းကာဝဲဖို့ကြိုးစားအဲ့တော့ကြိုးစားတဲ့အခါမှာလည်းကျွန်တော်တို့ကခုနကနီးလန်းမှန်မှန်နဲ့ဒါကြိုးစားရင်ကျွန်တော်တို့တိတ်တက်တနာမရှိဘဲနဲ့အခုကကျတော့နီးလန်းမှားရင်ကျွန်တော်တို့ကကြိုးစားတဲ့အခါမှာခုနကအမုန်းပွားနေတဲ့ကိစ္စတွေပြည်ပတ်ခါတွေကျွန်တော်တို့ဖြစ်လာတာပေါ့နော်အဲ့တော့ကျွန်တော်မြင်တာတော့ဒီကျွန်တော်တို့အခုတွားနေတာကမ္ဘာကြီးကတွားနေတာ globalization ကြာကျွန်တော်တို့ကနယ်စည်းမခြားဆိုတဲ့သကလုံးတွေကဥနာပိုင်းဖြစ်စားလာတယ်ကျွန်တော်တို့က citizen လို့ခေါ်တဲ့နိုင်ငံသူနိုင်ငံသားဆိုတာနေပြီးတော့ကျွန်တော်တဖြည်းဖြည်းနဲ့ဘယ်လိုတွေ့လာဆိုတော့ကမ္ဘာသူကမ္ဘာသားဆိုတဲ့ဟာကိုတော့ကျွန်တော်တို့ကတဖြည်းဖြည်းနဲ့ကြည့်လာတဲ့အနေအထားတစ်ခုပေါ့ဗျာအဲ့လိုအနေအထားတစ်ခုမှာကျွန်တော်တို့ကအခုမှကျွန်တော်တို့ကအဲ့ပွင့်လင်းနဲ့ပွင့်လင်းလွတ်လပ်ခါစားဆိုတဲ့အခါမှာအဲ့ globalization ဆိုတာအနေနဲ့ကျွန်တော်တို့ကသွားပြီးတော့တိုးတိုက်မိတာပေါ့နော်တိုးတိုက်မိတဲ့အခါမှာကတော့စိုးရင်ကြရရှိပါတယ်မှန်ပါတယ်ဒါပေမဲ့အဲ့စိုးရင်ကြရဘယ်လိုဖြေရှင်းလဲကျွန်တော်ကတော့လေမြင်တာတော့ common ground ပေါ့နော် common value ပေါ့ကျွန်တော်တို့အဲ့ဒါရှာရမယ်ဗျာတန်တဲ့ဟိုလေအရန်ကိုတင်းကျပ်တာတွေသူများကိုတိုက်ခိုက်တာတွေဆိုတဲ့နှီးတွေနဲ့ဒါတွေကိုထိမ့်သိမ့်လို့အဆင်မပြေဘူးဗျာနော်ကျွန်တော်တို့ဟုတ်တယ်ကမ္ဘာအနယ်မှာမြန်မာဆိုတာမြန်မာနိုင်ငံဆိုတာရှိနေတယ်မြန်မာဆိုတာရှိတယ်မြန်မာနိုင်ငံလူနိုင်ငံသားဆိုတာမရှိတဲ့ဆိုကျွန်တော်တို့ဟုတ်ပြီဘယ်လိုထိမ့်သိမ့်မလဲဆိုရင်ကျွန်တော်က common value ပေါ့ကျွန်တော်တို့အားလုံးရဲ့ဘုံတန်ဖိုးထားမှုတွေပါတယ်လေ
ဟုတ်ကဲ့
ကချင်ကရားကရင်ချင်းကျွန်တော်လူမျိုးတွေရှိမယ်ဘာသာပေါင်းလုံးရှိမယ်ဘာသူဘာသူဘာသာတူညီမတူလူမျိုးတူညီမတူဒါပေမဲ့ကျွန်တော်တို့အားလုံးရဲ့ common value ကပါတယ်အဲ့ဒီဟာတွေကိုရှာဖွေပြီးတော့အဲ့ဒီဟာတွေကိုတော့ကျွန်တော်တို့ခိုင်မအောင်လုပ်မယ်ဆိုရင်တေးကြပါတယ်ဒေနိုင်ငံရောက်ရောက်ကျွန်တော်တို့က globalization ကိုဘယ်လောက်ပဲစဉ်းစားကြည့်မှာငါတို့ကမြန်မာနိုင်ငံသားဖြစ်တယ်ဆိုတော့စိတ်မျိုးဒီမြန်မာနိုင်ငံသူနိုင်ငံသားတွေရရှင်ထဲမှာကိန်းအောင်နေမှာပဲအဲ့တော့ကျွန်တော်ကတော့နီးလန်းကို common value တွေကျွန်တော်တို့ရှာပြီးတော့အဲ့နီးလန်းနဲ့ပဲကျွန်တော်တို့နိုင်ငံရဲ့ဂုဏ်သိက္ခာနိုင်ငံရဲ့ identity ကိုကျွန်တော်ကတော့ဒီဆောက်စေနေမှာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီမှာ Facebook ကနေပြီးတော့ပြပို့ထားတဲ့စာစာအောင်လည်းပဲအစီအစဉ်အဆုံးမတက်ခင်မှာဖော်ပြခြင်းပါတယ်။သူကတော့ County ဆိုတဲ့ account ဖန်ရှင်မှာသူကတော့ဒါကလက်ရှိဆိုးအောက်တက်ခဲ့တဲ့နည်းပြတာတစ်ခုဖြစ်ပါတယ်။လက်ရှိဆိုးအောက်ပြည်သူလူထုအများစုကစီစီလုံးလုံးညင်ညင်ညွတ်နဲ့ရွေးချယ်တင်မြှောက်ခဲ့တဲ့ဆိုးအောက်ဖြစ်ပါတယ်။ဒီဆိုးအောက်2020မှာမဲရှုံအောင်လုံးနိုင်မှုနည်းလမ်းကဒါအကောင်းဆုံးနည်းလမ်းမှာ2015ရွေးကောက်ပွဲမှာဒီဆိုးအောက်ညင်ညင်ညွတ်စီစီလုံးလုံးနဲ့မဲပေးခဲ့တဲ့ပြည်သူလူထုကြီးကအဖွဲ့အစည်းအသီးသီးအောက်မှာအတွေးခေါ်အမျိုးမျိုးနဲ့စိတ်ဝမ်းတွေကွဲကွန်မှာဖြစ်ပါတယ်။ဒီလိုလုတ်ချင်းအဖြစ်လာမဲ့2020ရွေးကောက်ပွဲမှာလက်ရှိရတအစိုးရအနေနဲ့ဆက်ပြီးအနိုင်ရဖို့မလွယ်သလောက်ဖြစ်သွားမှာပါဆိုပြီးတော့ရေးပါတယ်ဆိုတော့ကျွန်တော်ဒီအစီအစဉ်ဆုံးသက်ဖို့လဲ2မိနစ်လောက်ပဲကျွန်တော်ဆိုကျွန်တော်ဒီနေ့မှာဥထုံးဝင်းကြီးကိုမေးချင်ပါတယ်အခုလက်ရှိဖြစ်နေတဲ့ဒီပေါ်လေဒီအမျိုးသားရေးဟိုဝါဒနဲ့ဆက်ဆက်နွယ်ပြီးတော့ဖြစ်နေတဲ့ဟိုပရိပခတ်တွေထိတ်ထရင်ဆိုင်မှုအခြေအနေတွေဟာနိုင်ငံရေးပြောကတွေဘလောက်များပါနေလဲခင်ဗျာ
โอเคสมมุติว่าเนี่ยมาတော့ဒီဘာသာမတူတာလူမျိုးမတူတဲ့အဲတူလူမျိုးပေါ့ကတမိုင်းချေချာဆိုတာအတူတူကအဲချစ်ပြည်လေးပေါင်းနေနေဆိုင်လာခဲ့ကြတာပါဟိုဒါပေမဲ့လို့တစ်ချိန်တည်းမှာပဲအဲဘာသာမတူလူမျိုးမတူတဲ့လူတွေကြားထဲမှာအဲနိုင်ငံကြီးကစီးပွားရေးကြီးကအရက်ထုတ်လို့တဲ့အာဏာကိုင်ထားတဲ့အာဏာပိုင်ကြီးကအဲတဘာဝရမတူညီမှုတွေကိုရန်တပ်ပြင်းတစ်ခါတည်းလို့ပြင်းပြထန်ထန်ဖြစ်သွားအောင်ဒီအကွက်ချခံပြီးလုံးစောတတ်တာကိုလည်းကျွန်တော်တို့ဒီစစ်စစ်နံပါတ်အမျိုးသားအမျိုးသားတိနဲ့စောင့်ကြည့်ကြဖို့လိုပါတယ်။အဲ့ဒီကိစ္စတွေကနိုင်ငံရေးပုံမှာအများကြီးရိုက်ခတ်ပါတယ်။ဟိုကျွန်တော်တို့ဟိုလုံးဝတဲ့ဟိုပထမတက်တဲ့လောကဆိုရင်ကျွန်တော်ကဒီအပေါ်မှာ၄-၆တပ်ပီးလုံးဟိုပြည်စင်ရေးတော့၄-၆ပြည်စင်ရေးလုပ်တဲ့အချိန်ကမှာအဲစစ်စစ်နဲ့ခေါင်းလောင်းတော်ဆိုပြီးမှအဲ့ဒီဟိုအဲ့အမျိုးလေးဖြစ်တယ်ပေါ့နော်။နောက်အခြားလို့ဒီပရာယိတ္တမျိုးတွေအဖြစ်တဲ့ဟိုခုနလိုတန်းစီအတွက်အလုံးအရေးကြီးတဲ့နိုင်ငံလို့တမျိုးသားလို့အတွက်အရေးကြီးတဲ့ဟိုတောင်းရမှုတွေထောက်ရမယ်ဆိုလို့ရှိရင်အခြားတစ်ခါကလည်းဒီလိုပရာယိတ္တအဖြစ်စီလိုမျိုးတွေအဖြစ်စီအတမင်ကိုဆက်တုံးဆိုတဲ့အခြေခံရမျိုးတွေလက်ခတ်တာတွေရှိတယ်။ဒါကြောင့်မို့ဒီစစ်တရားကြီးကျွန်တော်တို့ဘဝနိုင်ငံမှာနေနေဆိုင်ကြတဲ့အဲ့ပလာမတူလူမျိုးတူတဲ့အဲ့တိုင်းပါပြည်သူလူထုဒီကအရင်းရောအတူနေဆိုင်မှုဆိုလို့ရှိရင်တော့တရားမျှတမှုတွေ၊ကျန်းမာရေးတွေ၊စတိုဗစ်စီရေးတွေ၊လူ့ခွင့်ရေးတွေနဲ
့ဟုတ်ကဲ
့ဆက်ရလာခြင်းစနစ်ကိုအကာအကွယ်ပေးထားတဲ့2008ခုနှစ်ကအခြေခံဥပဒေကိုကျွန်တော်ကစလဲဆိုတော့မျက်နှာပုံမှန်ကြတယ်။ဆိုတော့အစ်စ်ပြန်လဲရေးဆွဲမှုကျင်းပါကျင်းရတယ်ဒီနေ့အဲမပြည်သူလူထုတရားလုံးရဲ
့
အမျိုးသားရေးပိုင်ဝင်ဖြစ်ကုန်လို့ကျွန်တော်လည်းမြင်မိပါတယ်ဗျ။
ဟုတ်ကဲ့ဦးထွန်းငင်းကျေးဇူးထုတ်တင်ပါတယ်။ပါဝင်ဆွေးနွေးပြတဲ့ရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်ကိုနေဖုံးလိုက်မန္တလေးမြို့ကရှင်းနေဦးသိန်းတန်းဦးနဲ့ Facebook တွေ email တွေနဲ့ပြောပို့တဲ့ပုံစံအားလုံးကိုလည်းထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ထို့လို့သူမဆူမွန်နဲ့အတူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တရားရိုက်လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနားရီစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00ရနေ17:00အထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ။ခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံမှုဆန္ဒရှိတဲ့အကြောင်းပြောပါရယ်ဒါပေမဲ့ဒီလိုထိပ်သီးဆွေးနွေးပွဲဖြစ်လာဖို့အတွက်နှစ်ဖက်စလုံးကအလျှော့ပေးဆွေးနွေးဖို့ပြင်ဆင်ထားတဲ့အခြေအနေမရှိတာကြောင့်တကယ်တမ်းဒီဆွေးနွေးပွဲမကြခင်ဖြစ်လာနိုင်ခြေတော့မရှိပါဘူးလူငယ်တအုပ်ဖြစ်တဲ့မြောက်ကိုရီးယားခေါင်းဆောင်နဲ့သူတွေ့ခွင့်ရမယ်ဆိုရင်တဟာဂုံယူစရာဖြစ်ပါလိမ့်မယ်ဆိုပြီးတော့သမ္မတထရမ့်ကဘလွန်ဘတ်သတင်းစာနဲ့တွေ့ဆုံမိမျက်ချက်မှာပြောဆိုခဲ့တာပါရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒီကနေ့ဖုန်းဆက်စကားပြောကြဖို့ရှိနေပြီးတော့တဟာပြီးခဲ့တဲ့လတည်းအမေရိကန်ကစီးရီးယားဆူရတပ်ဖွဲ့တွေကိုလေကြောင်းကနေတိုက်ခိုက်ခဲ့တာကိုရုရှားကပြစ်တင်ရှုံချခဲ့ပြီးတဲ့နောက်မှာခေါင်းဆောင်တို့ဥပမာဆုံးအချိန်ဖုန်းပြောကြမှာပါ။ဘယ်အကြောင်းအရာတွေပြောဆိုကြမလဲဆိုတာကိုသမ္မတအင်ဂျီရောကရောရုရှားဆူရဘက်ကပါအတိအပြုပြောတာမျိုးမရှိပေမဲ့စီးရီးယားပြည်တွင်းစစ်ကိစ္စနဲ့စီးရီးယားသမ္မတဘက်ရှားရဲ့အာဆက်ကိုသမ္မတပူတင်ကထောက်ခံအားပေးနေတဲ့ကိစ္စတွေကိုခေါင်းဆောင်တို့ဆွေးနွေးနိုင်ပွဲရှိပါရဲ့ရှင်။အီရန်နိုင်ငံနဲ့နယ်စပ်စီးရီးယားနိုင်ငံဘက်ခြားကဒုက္ခသည်စခန်းတစ်ခုမှာ IS စစ်သွေးကြွတွေရဲ့ထိမှတ်မထားတဲ့တိုက်ခိုက်မှုကြောင့်ဒီကနေ့အရက်သား21ယောက်ထက်မနည်းသေဆုံးသွားတယ်လို့စီးရီးယားလူခွင့်ရေးစောင့်ကြည့်လေလာရေးအဖွဲ့ကပြောပါရယ်။စီးရီးယားနိုင်ငံအတွင်းအိုးအိမ်ဆွန့်ခွာထွက်ပြေးနေကြသူတွေနဲ့အီရက်ကဒုက္ခသည်တွေခိုလုံနေတဲ့ဒုက္ခသည်စခန်းရဲ့အထွန်းမှာရောအပြင်မှာပါအသေးခံဘုံခွဲသူ9ဦးထက်မနည်းကတိုက်ခိုက်ခဲ့တာဖြစ်တယ်လို့လူခွင့်ရေးစောင့်ကြည့်အဖွဲ့ပြောခွင့်ရရာမီအဗ်ဒဲလ်ကပြောပါရယ်ရှင်။ဖီနီဆိုလာနိုင်ငံမှာတော့နိုင်ငံရေးအချက်အလက်တွေပို့ပြီးတော့စူးဝါလာနေတာကိုထိန်းချုပ်ဖို့ကြိုးစားနေတဲ့အချိန်ထဲမှာပဲဖွဲ့စည်းပုံခြေကဥပဒေသစ်ရေးဆွဲပြင်ဆင်ဖို့ သမရနီကိုလက်စ်မာတူရူကတောင်းဆိုလိုက်ပြီးတော့အတိုက်ခံတွေကတော့ဂျာကိုကန့်ကွက်ကြပါတယ်ဖွဲ့စည်းပုံဆိုင်ရာညီလာခံတရက်ခေါ်ယူသွားဖို့သမရအမိတ်ဒီဂရီတရက်ကိုသမရမာတူရူကတင်းနေလာနေမှာပဲလက်မှတ်ရေးထိုးထုတ်ပြန်လိုက်တာပါရှင်
တရင်အချင်းချက်ကိုမခင်ဖြူတွေကပြောပြပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲလ်ဒူဘန်စကီဖြစ်ပါတယ် VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 40 48 50နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအားမှရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပ
This program has come to you from the Voice of America, Washington.